Welcome to the Voice of America in Burmese.
mingla mne ke ma shin 2019 khu ni september la 18 ye tanin la ni mne phe voa season 2 ko american piran su myo raw washington dc ga ni dai yai thol lwin ni ba bi line to meter 32 40 ne 49 a pyin voa ye facebook sa myat na voa burmese news ga ni pyo le na sin nai ma le shin ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုကိုစောဝင်လိုက်နေကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါဂါဇာကမ်းတော်ဒေသအုပ်ချုပ်ရေးအဖွဲ့ကဟမားစ်စစ်သေးကြောအဖွဲ့ကဖျက်သိမ်းလိုက်ပြီးထူထူရုပ်ကောက်ပွဲကျင်းပဖို့သဘောတူလိုက်ပါတယ်ကျူးဘားကအမေရိကန်တိုင်းရင်းကိုပိတ်ပစ်ဖို့အမေရိကန်ကစဉ်းစားနေပါတယ်ရခိုင်ပြည်နယ်ကစစ်စင်ရေးကိုရပ်ဖို့ဒေါန်ဆန်းစုကြည်မှာအခွင့်အရေးတစ်ခုရှိနေတယ်လို့ကုလသမဂ္ဂဒေသမှုချုပ်ကပြောလိုက်ပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမှာခင်ဗျာ
အခုမြန်မာခင်မှာတော့နှစ်စဉ်ကျင်းပနေကြကုလသမဂ္ဂထွေထွေညီလာခံကျင်းပတဲ့အချိန်မှာမြောက်ကိုရီးယားရဲ့နျူကလ িয়ার ပယ်ထိန်တုံးကြီးအရေးမြန်မာပြည်ကလူသားဘေးဒုက္ခကြက်တဲ့အခြေတွေနဲ့တိုက်ဆိုင်နေသလိုအမေရိကန်သမ္မတတေရကုလမှာပထမဆုံးပြောမဲ့မိန့်ခွန်းကိုလည်းစိတ်ဝင်စားနေကြတဲ့အကြောင်းနဲ့အတူကုလထွေထွေညီလာခံကိုတက်ရောက်မဲ့နိုင်ငံအသီးသီးကခေါင်းဆောင်တွေကိုဆန္ဒပြမဲ့သူတွေလည်းရှိနေပါတယ
် She is trying to lie to the world and she is now morally bankrupt.So we condemn her because
Sanda Pyawae season 2 ye pyaw cha che phit par de shin. Taka dutiya bai season ma lo Myanmar pi ga pe sa pi rin tharin tong tat che pyin ka ba dalwa thu cha san pya tharin mya sa de tharin pat sin kan da ri na sia ma ba. Akhu yin song do tanin la ni mne phe thait tan yaung ni de Myanmar ne naingat taka tharin dwe ko ko jor jor tain ne ko so win lain do ga pyaw pya pe cha ba ma shin.
ဂါဇာကမ်းတောင်ဒေသကိုအုပ်ချုပ်နေတဲ့ဟမားစစ်သေးကြောအဖွဲ့ကသူတို့အုပ်ချုပ်ရေးအဖွဲ့ကိုဖျက်သိမ်းပြီးထူထူရုပ်ကောက်ပွဲကျင်းပဖို့တနင်္လာနေ့ကသဘောတူလိုက်ပါတယ်။ဒါဟာဖြင့်ပါလက်စတိုင်းသမ္မတမာမူအဘတ်ရဲ့ဖာတာလှုပ်ရှားမှုအဖွဲ့နဲ့ဟမားစ်အကြားဆယ်စုနှစ်တခုအကြာနိုင်ငံရေးနဲ့နယ်မြေပိုင်နဲ့ကွဲပြားနေတာအဆုံးသက်သွားစေမှာပါ။ဂါဇာဒေသရဲ့စစ်ပွဲရေးကကြာစင်းနေပြီးတနည်းကို၄နာရီပဲလျက်စစ်မီပေးနိုင်တဲ့အခြေအနေရောက်နေချိန်မှာပဲအခုလိုသဘောတူလိုက်တာဖြစ်ပါတယ်။သမ္မတအဘတ်ဦးဆောင်တဲ့ညီညွတ်ရေးအစိုးရအုပ်ချုပ်ဖို့ချက်ချင်းခွင့်ပြုမယ်လို့ဟမားစ်အဖွဲ့ကပြောပါတယ်။ပူတွယ်ဆိုရကိုလွန်ခဲ့တဲ့3နှစ်ကဖွဲ့စည်းခဲ့တာဖြစ်ပေမဲ့အခုအချိန်ထိဂါဇာဒေသကိုအုပ်ချုပ်ခွင့်မရနိုင်ပဲဖြစ်နေတာပါ။ဟမားစ်နဲ့ဖာတာကိုယ်စားလှယ်အဖွဲ့တွေမကြသေးခင်ရက်တွေအတွင်းအီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာအီဂျစ်ထောက်လှမ်းရေးတာဝန်ရှိသူတွေနဲ့တီးခြားစီဆွေးနွေးကြပြီးတဲ့နောက်ဒီအခြေအနေပေါ်ပေါက်လာတာဖြစ်ပါတယ
်။ပြည်ထောင်နိုင်ငံလန်ဒန်မြို့မြေအော်ယထာဘုံခွဲမှုအတွက်ဒုတိယမြောက်မတင်ကသူကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးတဲ့နောက်အကြမ်းဖက်မှုချင်းချမှုအန္တရာယ်အများဆုံး critical အဆင့်ကနေဒုတိယအများဆုံး severe အဆင့်ကိုတဆင့်တနင်္လာနေ့မှာချချလိုက်ပါနဲ့ချင်းချောက်မှုအန်ဒီရဲ့ critical အဆင့်ဟာအကြမ်းဖက်မှုဖြစ်တော့မယ်လို့ဆိုလိုတာဖြစ်ပြီး severe အဆင့်ကတော့တဆင့်တင်ပြီးတိုက်ခိုက်မှုဖြစ်နိုင်ခြင်းများလာကိုဆိုလိုတာဖြစ်ပါတယ်အခုလိုဒုတိယမတင်ကားသူကိုဖမ်းဆီးလိုက်တာဟာတောက်ကြနေကဖြစ်သွားခဲ့တဲ့တိုက်ခိုက်မှုကြောင့်လူပေါင်း30ဒဏ်ရာရခဲ့တဲ့ဖြစ်ရအတွက်စုံစမ်းစစ်ဆေးမှုမှာတိုးတက်မှုရှိလာနေတာကိုပြသခြင်းဖြစ်ကြောင်းပြည်ထရေးဝန်ကြီးအမ်ဘာရတ်ကပြောပါတယ်ဒဏ်ရာရသူ30ရဲကတယောက်ကလွဲလို့ကြံသူအားလုံးဆေးရုံကဆင်းသွားကြပါပြီ။စနေနေ့ညတကောင်မတိုင်ခင်လန်ဒန်မြို့ Heathrow နိုင်ငံတကာလေဆိပ်ရှိရာအရဖြစ်တဲ့ Hounslow မှာဒုတိယမြောက်မတင်ကားသူအသက်20အရွယ်အမျိုးသားတူကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်။သူ့ကိုပြည်ထောင်နိုင်ငံရဲ့အကြမ်းဖက်မှုဆိုင်ရာဥပဒေနဲ့ဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုအနေနဲ့မှန်ကန်တဲ့အခြေအနေတွေအောက်မှာပါရီသဘောတူညီချက်တွေဆက်ပြီးပါနေနိုင်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကပြောပါတယ်။ခက်ခဲတဲ့ကိစ္စရပ်တစ်ခုဖြစ်တော့မယ်ဆိုတာကျွန်တော်တို့အားလုံးသဘောတူထားတဲ့ပေါ်ဆက်ပြီးပါဝင်လို့ဆောင်သွားနိုင်မယ်အဲ့ဒီအခြေအနေတွေကိုရှာဖွေဖို့သမ္မတဒေါ်နယ်ထရမ့်ကလမ်းဖွင့်ထားတယ်လို့ဝန်ကြီးတယ်လဆန်က CBS ရုပ်သံသတင်းဌာနရဲ့ Face the Nation အစီအစဉ်ကိုပြောပါတယ်အမေရိကန်လူထုအတွက်ဟန်ချက်ညီမျှတာတယ်လို့ကျွန်တော်တို့ယုံကြည်ပြီးကျွန်တော်တို့ရဲ့စီးပွားရေးနဲ့စီးပွားရေးဆိုင်ရာစဉ်စားချက်တွေကိုအတိမတ်ပြုတဲ့သတ်မှတ်ချက်တွေကိုပြဋ္ဌာန်းနိုင်မယ်ဆိုရင်ပါရီသဘောတူညီချက်မှာမိဖက်နိုင်ငံတွေနဲ့ဆက်လုပ်သွားကြမှာတယ်လို့ဝန်ကြီးတယ်လဆန်ကပြောပါတယ်ဒါပေမဲ့လည်းအမေရိကန်နဲ့တရုတ်ကြားတာနီထိုင်ပန်ကွာခြားချက်တွေမှာပြဿနာရှိနေလို့မဲလို့လည်းဆိုပါတယ်ဥရုယာတီပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ရည်မှန်းချက်တွေကိုကြည့်မဲဆိုရင်ကမ္ဘာအကြီးဆုံးစီးပွားရေးနိုင်ငံတစ်ခုအကြားလုံးဝမညီမျှဘူးဆိုတာတွေ့ရမှာပါလို့ဝန်ကြီးတီလာဆန်ကပြောပါတယ
်ကျူဘာမှာတာဝန်ကျနေတဲ့အမေရိကန်တန်တဘာတွေကိုကျမကြီးထိခိုက်စေတဲ့တိုက်ခိုက်မှုတွေပြုလုပ်လာနေတာကြောင့်ကျူဘာမှာရှိတဲ့အမေရိကန်တန်ရုံးကိုပိတ်ဖြစ်ဖို့စဉ်းစားနေကြောင်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောပါတယ်။ဒီကိစ္စကိုပြန်လည်တုံ့တက်နေကြောင်းနဲ့ဝန်ထမ်းတချို့ဟာကြီးမားတဲ့ကျမကြီးထိခိုက်မှုဖြစ်ခဲ့ကြောင်း CBS ရုပ်သံဌာန Face the Nation နဲ့တင်းငွေလွင်တွေကပြုလုပ်တဲ့မေးမြန်းခန်းအတွင်းဝန်ကြီး Tillerson ကပြောပါတယ်။အမေရိကန်နိုင်ငံသားဌာနရဲ့အဆိုအရအဲ့ဒီကျမကြီးထိခိုက်စေတဲ့ဖြစ်ပျက်မှုတွေကြောင်း အချားအာယုံပျက်စီးတာအုံနောက်ထိကြိုက်တာခေါင်းကြိုက်တာနားထဲမှာဆူညံတဲ့အတန်တွေကြားနေရတာအပြင်အာယုံဆိုင်လို့မရတာနဲ့တာမန်စကလုံးတွေကိုတတိမရတော့တာစတဲ့အများပြတဲ့ယောဂါလက္ခဏာတွေအမေရိကန်တန်တပန်22ဦးမှာဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ်အခုလိုဖြစ်တာဟာအတန်လိုက်နေကြောင်းလားဒါမှမဟုတ်လျက်စစ်တန်လိုက်လက်နဲ့ကြောင်းလားဆိုတာကိုစုံစမ်းစစ်ဆေးသူတွေအနေနဲ့စူးစမ်းလေ့လာခဲ့ပေမဲ့ဘယ်လက်နဲ့ဘယ်လိုလှုပ်ဆောင်လဲဆိုတာကိုမသိရသေးကြောင်း AP သတင်းမှာဖော်ပြပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဝါရှင်တန်မှာရှိတဲ့လွတ်တော်အမတ်တွေကလည်းစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုကြပါတယ်
UAV ကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တနင်္လာမနေ့ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတော်တမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့အင်ကာနေမှာမိန့်ခွန်းပြောတဲ့အခါရခိုင်ပြည်နယ်ကစစ်စင်ရေးကိုရပ်ပစ်ဖို့နောက်ဆုံးအခွင့်အရေးတစ်ခုရှိနေတယ်လို့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကပြောပါတယ်။ BBC သတင်းဌာနရဲ့ Hard Talk အစီအစဉ်နဲ့တွေ့ဆုံဝေမျှကန်တွင်မစ္စတာဂူဒရက်စ်ကအဲ့လိုပြောတော်တာပါ။တော်ဆန်းစုကြည်အနေနဲ့အခြေအနေကိုအခုချိန်မှမပြောင်းဘူးဆိုရင်ဘေးဒုက္ခဟာတကယ်ကိုဆူရလာမှာဖြစ်ပြီးအနာဂတ်မှာဘယ်လိုပြောင်းပြစ်နိုင်မလဲဆိုတာသူမမြင်ဘူးလို့အတွင်မှုချုပ်ကပြောပါတယ်။သူတို့ခေါ်အပြင်ရိုဟင်ဂျာတွေကိုသူတို့အိမ်တွေစီပြန်ဖို့ခွင့်ပြုတဲ့တယ်လို့သူကထပ်ပြောပါတယ်မြန်မာစစ်ဖက်ဟာတိုင်းပြည်မှာအပေါ်စီးရထားတော့မယ်ဆိုတာရှင်းနေပြီးရခိုင်ပြည်နယ်မှာလက်ရှိလုပ်နေတဲ့အတိုင်းဆက်လုပ်ဖို့ဖိအားပေးနေတယ်လို့လည်းဆိုပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းပြောတဲ့အခါရိုဟင်ဂျာရေးကိုထည့်သွင်းပြောဆိုမယ်လို့လည်းဝန်ကြီးချုပ်ရဲ့ပြောခွင့်ရနာဇရီအစ္စလမ်ကပြောပါတယ်ရခိုင်ပြည်နယ်မှာအကြမ်းဖက်လုပ်ရက်တွေချက်ချင်းရပ်ဆိုင်းဖို့ပြောဆိုမှာဖြစ်တယ်လို့ရခိုင်ပြည်နယ်ကိုအချက်လက်ရှာဖွေရေးအဖွဲ့တခုစေလွတ်ဖို့ကုလသမဂ္ဂတွင်မှုချုပ်ကိုတောင်းဆိုမယ်လို့လည်းပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအားလုံးကိုမြန်မာနိုင်ငံကိုပြန်ခေါ်ဖို့မြန်မာနိုင်ငံကိုဖိအားပေးရေးနိုင်ငံတကာတိုင်းဝမ်းနဲ့ကုလသမဂ္ဂကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတောင်းဆိုမယ်လို့လည်းပြောခွင့်ရကပြောပါတယ်။ကနေဒါနိုင်ငံအနေနဲ့လည်းကုလသမဂ္ဂထွေထွေညီလာခံမှာရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးအလေးထားပြောဆိုသွားဖို့ရှိတယ်လို့ကနေဒါနိုင်ငံသားရဲ့ဝန်ကြီးခရစ်စတီယာဖရီလန်ကလည်းစနေနေ့ကတိုရွန်တိုမြို့မှာလုပ်တဲ့ဆန္ဒပြပွဲတစ်ခုတွင်ပြောသွားပါတယ်။သူရောဝန်ကြီးချုပ်ဂျက်စတင်ထရူဒိုရောရိုဟင်ဂျာအရေးကိုအလေးထားပြောဆိုမယ်လို့ပြောသွားပေမဲ့ဘယ်လိုအရေးယူလို့ဆောင်မလဲဆိုတဲ့အတိအကျတစ်ခုခုကိုတော့ဝန်ကြီးဖရီလန်ကပြောမသွားပါဘူး
။ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားရရှိထားတဲ့2015ခုနှစ်နျူကလ িয়ার သဘောတူညီချက်ကိုဖျက်သိမ်းပစ်ဖို့သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ထားပေမဲ့အီရန်အနေနဲ့အမေရိကန်ပြည်ထောင်စုရဲ့အနိုင်ကျင့်တာကိုခံမှာမဟုတ်ဘူးလို့အီရန်ဘာသာရေးအုပ်ဆောင်အယာတိုလာအလီခါမေနီကတင်းငွေတွေနေမှာပြောပါတယ်။အီရန်အနေနဲ့တိကျခိုင်မာစွာယက်တီသွားမှာဖြစ်ပြီးနျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့မှားယွင်းတဲ့ခြေလှမ်းလှမ်းနဲ့ဗိုလ်ချကြီးစိုးတဲ့နိုင်ငံအနေနဲ့အီရန်အစ္စလာမစ်နိုင်ငံရဲ့တုံ့ပြန်မှုကိုရင်ဆိုင်ရမှာဖြစ်ကြောင်းရဲအရာရှိတွေကိုပြောကြားတဲ့မင်းကွန်းတွင်ခါမေနီကအဲ့ဒီလိုပြောကြားလိုက်တာပါ။အီရန်သမ္မတဟာဆန်ရူဟာနီကတော့နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ဖို့တင်းငွေတွေကထွက်ခွာသွားပြီဖြစ်ပါတယ်။နျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းဖို့နိုင်ငံတကာအတိုင်းအဝိုင်းနဲ့2015ခုနှစ်မှာသဘောတူလိုက်တာကြောင့်အီရန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေဖြေလျှော့ပေးလိုက်တဲ့ကိစ္စကိုသမ္မတရူဟာနီကကမ္ဘာကောင်းဆောင်အနေနဲ့ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။အီရန်သဘောတူညီချက်အပေါ်မကျေနပ်ကြောင်းဆက်လက်ပြသတဲ့အနေနဲ့အီရန်ပေါ်အတိအကျဖော်ပြထားခြင်းမရှိတဲ့အရေးယူမှုလှုံ့ဆော်သွားမယ်လို့သမ္မတထရန့်ကပြီးခဲ့တဲ့ဇာတာပရင်းနေ့မှာချင်းချောက်ခဲ့ပါတယ်။
အမေရိကန်ပြည်တော်စုမစ္စရီပြည်နယ်စိန်လူဝီမြို့မှာလူမဲမျိုးသားတဦးတေဆုံးတာနဲ့ဆက်ဆက်ပြီးဆန္ဒပြပွဲတွေမှာရုံးဝင်ဆန်ခတ်ဖြစ်အောင်လုပ်တဲ့လူတွေကိုပြည်နယ်စိုးရအနေနဲ့အပြင်းထန်ရေးယူသွားမယ်လို့ပြည်နယ်ဦးချုပ်ရေးမှူး Eric Granites Gradens ကပြောပါတယ်။ဆန္ဒပြပွဲတွေဒုတိယမြောက်ရဲ့စနေနေ့နောက်ပိုင်းမှာဆန္ဒပြလူအုပ်လေးတို့ခုကဗတင်းပေါက်တွေကိုရိုက်ခွဲတာရတပ်ဖွဲ့ဝင်တွေကိုပစ္စည်းတွေနဲ့ပစ်ပေါက်တာတွေလုပ်ခဲ့ကြပါတယ်။လူမဲမျိုးသားတဦးကိုတတ်မှုနဲ့ဆွဲချက်တင်ခံရတဲ့လူဖြူရတပ်ဖွဲ့ဝင်ကိုအပြစ်မရှိဘူးလို့တရားရုံးကဆုံးဖြတ်တဲ့အပေါ်မကျေနပ်တဲ့အတွက်အခုလိုဆန္ဒပြပွဲတွေဖြစ်နေတာပါ။တနင်္ဂနွေနေ့မှာလည်းနောက်ထပ်ဆန္ဒပြပွဲတွေထပ်ဖြစ်ပါတယ်။စိန့်လူဝီမြို့စင်ဂျေဘုံ University City ဒေသကစီကားတဲ့ Delmer Loop နေရာမှာအဓိကဖြစ်ခဲ့တဲ့စနေနေ့ကရုံးဝင်းစံကမ်းမှုတွေအတွင်းလူ6ယောက်ထက်မနည်းကိုဖမ်းဆီးခဲ့ပါတယ်။အဲ့ဒီ Delmer Loop နေရာမှာစားတောက်ဆိုင်တွေ၊ပကြီးပြာခန်းတွေ၊အဝတ်ထည်ဆိုင်တွေ၊လက်ဆောင်ပစ္စည်းဆိုင်တွေနဲ့ပျော်ပြေးကမ်းမတွေစသည်အပြင်ဆိုင်ပေါင်း100ကျော်ရှိပါတယ်။အဲ့ဒီလူတွေဟာဆန္ဒပြသူတွေမဟုတ်ဘူး၊ရာဇဝတ်မှုကျူးလွန်သူတွေဖြစ်တဲ့ရာဇဝတ်သားတွေနားထောင်ပါ။မင်းတို့ဗရင်းမှန်ကိုခွဲရင်ထောင်ထဲသွားရမယ်။ရှင်းရှင်းလေးပဲလို့ပြည်내ဥချိုရီမူ Gridance ကပြောပါတယ
်။ပြင်သစ်နိုင်ငံမှာ Marcel Mew ကဘူရာယုံအတွင်းအမေရိကန်အမျိုးသမီး3ဦးအဆင့်နဲ့အပတ်ခံလိုက်ရပါတယ်။ဒါပေမဲ့ဒီတိုက်ခိုက်မှုဟာအကြမ်းဖက်တိုက်ခိုက်မှုမျိုးမဟုတ်ကြောင်းပြည်သစ်ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုအတွက်အသက်40နှစ်အရွယ်အမျိုးသမီး2ဦးကိုဖမ်းဆီးလိုက် ထိမ့်သိမ့်လိုက်ပါတယ်။အမေရိကန်မျိုးသမီးနှစ်ဦးကတော့မျက်နှာမှာဒဏ်ရာရသွားကြပါတယ်။အဲ့ဒီအမျိုးသမီးလေးဦးစလုံးကိုဆေးရုံတင်ထားလိုက်ရပြီးကြံအမျိုးသမီးနှစ်ဦးကတော့ထိတ်လန့်သွားတဲ့အတွက်ဆေးရုံတင်လိုက်ရတာလို့ဆိုပါတယ်။အမေရိကန်သူလေးဦးဟာကမ္ဘာလဲခီးသည်တွေဖြစ်တယ်ဆိုတာကလွဲလို့မာဆယ်ရဲတပ်ဖွဲ့ကသူတို့နဲ့ဆိုင်တဲ့အသေးစိတ်အချက်လက်တွေကိုထုတ်ပြန်ခြင်းမရှိပါဘူး။တိုက်ခိုက်သူအမျိုးသမီးဟာစိတ်မနှံ့သူဖြစ်ကြောင်းနဲ့အခင်းဖြစ်ပွားတဲ့နေရာကနေထွက်ပြေးဖို့မကြိုးစားခဲ့ဘူးလို့အမည်မဖော်လိုတဲ့အရေးအယာရှိကိုကိုကပြီးဒေတာရင်းသတင်းစာတစ်ခုဖြစ်တဲ့ La Province မှာဖော်ပြထားပါတယ
်စက်တင်ဘာလ18ရက်မှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုစောဝင်းလိုင်းတို့ကြေညာပေးသွားတာပါအခုမြန်မာရေးဆွေးနွေးခန်းကိုမထုတ်လွှင့်ခင်မှာတော့အခုအချင်းပါနေတဲ့ကုလသမဂ္ဂထွေထွေညီလာခံဆိုင်ရာသတင်းလွှာတွေဆက်တိုက်နားဆင်ရပါမယ်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပနေတဲ့82ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာဒီသတင်းပတ်အတွင်းမြန်မာအပါအဝင်နိုင်ငံပေါင်း193နိုင်ငံကခေါင်းဆောင်တွေအသီးသီးမိန့်ခွန်းပြောကြမှာပါ။ဒါကြောင့်နယူးယောက်မြို့မှာလုံခြုံရေးအထူးတင်းကျပ်ထားသလိုသက်ဆိုင်ရာနိုင်ငံခေါင်းဆောင်တွေကိုဆန္ဒပြကြဖို့လည်းအသင့်ပြနေကြပါတယ်။ဒီအထက်ရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ပတ်သက်လို့ဆန္ဒပြဖို့ပြင်နေကြတဲ့အကြောင်းVOA သတင်းတောက် Daniel Chef နယူးယောက်ကနေပေးပို့ထားတဲ့သတင်းလွှာကိုမတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင်
။နှစ်စဉ်ကျင်းပနေကြကုလသမဂ္ဂထွေထွေညီလာခံမှာအင်္ဂါနေ့ကစပြီးကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေရဲ့ခေါင်းဆောင်တွေဟာလုံခြုံရေးငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့အသီးသီးမိန့်ခွန်းပြောကြားတော့မှာဖြစ်ပါတယ်။ဒီအတွက်လည်းနယူးယောက်ကုလသမဂ္ဂဌာနချုပ်တို့ဝိုင်းလုံခြုံရေးအရာတန်ဆူချိုးအကာရန်အတားဆီးတွေအပြင်ဂိတ်စစ်ဆေးရေးတွေကိုကုလသမဂ္ဂလုံခြုံရေးအရာရှိတွေကအထူးကြက်မှတ်ဆောင်ရွက်နေပါတယ်။အဲ့ဒီနောက်တဝိုက်လမ်းပေးဆေးတွေကတော့နှစ်စဉ်ကျင်းပနေတဲ့ထွေထွေညီလာခံအချိန်ရောက်လာလို့လုံခြုံရေးတင်းကျပ်မှုတွေရှိပေမဲ့သူတို့ရဲ့စီးပွားရေးကတော့ပုံမှန်လဲပတ်နေတယ်လို့ပြောပါတယ်။လုံခဲ့တဲ့လပိုင်းတော့ကမှရောက်လာတဲ့လမ်းပေးဆေးတဦးကလည်
း The guy who was here before
ယင်းဒီဆိုင်မှာလုံခဲ့တဲ့သူကလည်းလိုပဲပြောပါတယ်။ကျွန်တော်ကအစ်စ်ပါ။လာဝယ်စားတဲ့သူတွေအများကြီးတွေ့နေရပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုအပါအဝင်ကမ္ဘာလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဒီနှစ်အထွေထွေညီလာခံမှာအဓိကဆွေးနွေးဖို့ရှိနေပါတယ်။ဒါ့အပြင်မြန်မာနိုင်ငံရခိုင်ပြည်နယ်မှာလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ဆွဆွဲခန်းနေရတဲ့အကြမ်းဖက်ဖိနှိပ်မှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးခိုလုံနေကြတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အရေးအထွေထွေညီလာခံမှာဆွေးနွေးဖို့ရှိနေပါတယ်။မြန်မာနိုင်ငံကောင်းဆောင်ဒေါက်ဆန်စုကြည်ဘက်ကရိုဟင်ဂျာတွေအတွက်ဘာတစ်ခုမှထုတ်ပေါ်ပြောဆိုခြင်းမရှိတဲ့အပေါ်မှာပြစ်တင်ဝေဖန်တဲ့စကားလုံးတွေနဲ့တီးခဲ့တဲ့တောက်ကြံတွေကကုလသမဂ္ဂဌာနချုပ်အပြင်ဘက်မှာဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲစီစဉ်သူမိုဟီဦးဒင်မိုဟာမက်ယူဆပ်ကတော
့ She is trying to lie to the world
သူဟာကဘာကိုလိမ်ဖို့ကြိုးစားနေပါတယ်။ပြီးတော့အခုသူ့ရဲ့ကျင့်ဝတ်သိက္ခာကလည်းကြဆင်းနေပါတယ်။ဒါကြောင့်သူ့ကိုကျွန်တော်တို့ကန့်ကွက်တာပါလမ်းမပေါ်ရောက်နေတဲ့သူကိုလမ်းမပေါ်ကျွန်တော်တို့ပြန်ရောက်စေချင်ပါတယ
်အလားတူသူတို့ခေါ်ရိုဟင်ဂျာမွတ်စလင်တွေနဲ့သွေးစည်းညီညွတ်ကြောင်းပြတာတဲ့အနေနဲ့မနေ့တနင်္ဂနွေနေ့ကလည်းမေရီလန်းပြည်နယ်မှာဆန္ဒပြခဲ့ကြပါတယ်ဒီတော့တွင်တိုင်းပြည်လုံခြုံရေးအတွက်အလေးပေးဆောင်ရွက်ဖို့ရှိနေတဲ့အတွက်ဆိုပြီးကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်မဲ့အစီအစဉ်ကိုဒေါက်ဆန်းစုကြည်ဘက်ကဖျက်သိမ်းခဲ့ပါတယ်သူကိုစားဦးဟင်နရီဘန်တီဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့တက်ရောက်มาဖြစ်ပြီးညီလာခံရဲ့အစီအစဉ်အရလာမယ့်စက်တင်ဘာလ20ရက်ဗုဒ္ဓဘူးနေ့မှာကုလသမဂ္ဂမှာနေကွန်းပြောကြားဖို့ရှိပါတယ်ရှင်
။မိုင်းအင်ဂျင်နိုင်ပြောပြသွားတာပါရှင်။နှစ်စဉ်ကျင်းပနေကြကုလသမဂ္ဂထွေထွေညီလာခံကိုဒီသတင်းပတ်မှစတင်ကျင်းပနေပြီးကဘာပေါ်ကပြိပက္ခအခြေအနေရရကိုကဘာခေါင်းဆောင်တွေဆွေးနွေးကြမှာပါ။ဒီနှစ်ညီလာခံကျင်းပချိန်ဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပက်ထိန်ဒုံးကျည်ဆိုင်ရာလှုပ်ဆောင်ချက်တွေပို့ပြီးတော့တိုးလာနေတဲ့အချိန်မြန်မာနိုင်ငံမှာလူသားဘေးဒုက္ခကြက်တဲ့မြန်မာလာနေချိန်နဲ့လည်းတိုက်ဆိုင်နေပါဗျ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကုလသမဂ္ဂမှာပထမဆုံးပြောမယ့်မိန့်ခွန်းကိုလည်းကမ္ဘာခေါင်းဆောင်တွေစိတ်ဝင်စားနေကြပါဗျ။ VOA သတင်းတောက် Margaret Bashia ကုလသမဂ္ဂကနေပေးပို့ထားတဲ့သတင်းလွှာကိုကိုချကျော်သိန်းကပြောပြပါမယ်ရှင်။
လွန်ခဲ့တဲ့သတင်းနှစ်ပတ်မှာမြောက်ကိုရီးယားကမြေအောက်နျူကလ িয়ার ဆန်းသတ်မှုလုပ်ခဲ့တာကြောင့်နိုင်ငံတကာကပြစ်တင်ရှုတ်ချပြီးပြင်းထန်တဲ့အရေးယူမှုအသစ်တွေချမှတ်ခဲ့ပါတယ်။တလအတွင်းဒုတိယအကြိမ်ဖြစ်တောက်ကြာနေ့မှာမြောက်ကိုရီးယားကဂျပန်နိုင်ငံကိုကျော်ပြီးပစိဖိတ်သမုဒ္ဒရာနဲ့ဒုံးကျည်ဒဇင်ပြစ်လွတ်ခဲ့ပါတယ်။ခင်ဂျွန်အွန်နဲ့သူ့ရဲ့နျူကလ িয়ার ရည်မှန်းချက်တွေနဲ့ပတ်သက်လို့ဘာလုပ်ကြမလဲဆိုတာခေါင်းဆောင်တွေဆွေးနွေးကြတဲ့အထိထိတ်တန့်ကပါမဖြစ်ပေမဲ့အပြေရဖို့ကတော့မလွယ်ပါဘူး
။ There will be a lot of talk about North Korea at the UN.But the reality is that
ညောင်ကိုရီးယားနဲ့ပတ်သက်ပြီးကုလသမဂ္ဂမှာအများကြီးပြောကြမှာပါဒါပေမဲ့ကုလသမဂ္ဂအပြင်ဘက်မှာအမေရိကန်နဲ့တရုတ်နိုင်ငံဆွေးနွေးကြတာကနေသာလက်တွေ့မှာတန်တမာရေးအဖြေရဖို့တခုတည်းသောအခွင့်အလမ်းဖြစ်ပါတယ်
မြန်မာနိုင်ငံမှာတော့ရိုဟင်ဂျာမွတ်စလင်၄သိန်းဟာစစ်စင်ရေးကြောင့်ထွက်ပြေးပြီးအိန္ဒိယဘင်္ဂလားဒေ့ရှ်မှာခိုလုံနေကြပါတယ်။အကြမ်းဖက်အခြေအနေတွေရပ်တန့်အောင်လိုအပ်သလောက်မလုပ်ဆောင်ဘူးဆိုပြီးဝေဖန်ခံနေရတဲ့ဒေါ်အောင်ဆန်းစုကြည်ကအထွေထွေညီလာခံကိုမတက်ပါဘူး။သူမလာပေမဲ့လည်းဒီအကြမ်းတဲ့နဲ့ပတ်သက်လို့ကုလသမဂ္ဂမှာအဆင့်မြင့်အစည်းအဝေးနှစ်ခုလုပ်ဖို့စီစဉ်ထားပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার ဘုံးမထုတ်နိုင်အောင်ဟန်တားထားတဲ့2015ခုနှစ်သဘောတူညီချက်ကနေမထွက်ဖို့လေကမ္ဘာကောင်းဆောင်တွေကသမရထရန့်ကိုစည်းရုံးကြပါလိမ့်မယ်။ဒီသဘောတူညီချက်ဟာတိတ်ဆိုးလွန်းတယ်လို့ဆိုပြီးနှုတ်ထွက်မယ်လို့သမ္မတထရမ့်ကချိန်ချောက်ထားတာပ
ါ I think this agreement is a very important agreement I think that it contributed to
ဒါတဲ့ရေးကြည့်တဲ့သဘောတူညီချက်လို့ကျွန်တော်ထင်ပါတယ်လက်ရှိမှာရေးကြည့်တဲ့တင်မမှုအချိန်ရော့စေပြီးတည်ငြိမ်မှုရဲ့အကြောင်းရင်းတစ်ခုလည်းဖြစ်ပါတယ
်ဒေါ်ရီဗီယန်ဒေသတစ်စီတစ်ပိုင်းနဲ့ Florida တောင်ပိုင်းကိုတိုက်ခတ်သွားတဲ့ Alma Hurricane မုန်တိုင်းနဲ့ပတ်သက်လို့လည်းခေါင်းဆောင်တွေဆွေးနွေးကြပါမယ် Hurricane မုန်တိုင်းကတုံ့ပြန်လို့ဆောင်ရင်းနဲ့တဘောဝဘေးရန်နဲ့ဥရုယာတီပြောင်းလဲမှုတံကိုခံနိုင်အောင်လူမှုဝန်ဝိုင်းတွေကိုတည်ဆောက်ရေးအာယုံဆိုင်ဆွေးနွေးကြမှာပါ။အာမာမုန်တိုင်းနဲ့တက်ဆက်ပြည်နယ်အရှေ့တောင်ပိုင်းရေဖုံးသွားစေတဲ့ဟာဗီဟာရီကိန်းမုန်တိုင်းတွေကြောင့်နိုင်ငံ190ကျော်လက်မှတ်ရေးထိုးထားတဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မဲ့ဆုံးဖြတ်ချက်ကိုသမ္မတထရမ့်ကပြန်ပြောင်းမလားလို့တချို့ကမျှော်လင့်နေပါတယ
်။ He has made some hints that perhaps he won't withdraw after all.If he says anything like that in New York
နောက်ထပ်မှမဟုတ်ဘူးဆိုတဲ့သဘောမျိုးသမ္မတထရန့်ကပြောထားပါတယ်။နယူးယောက်မှာအဲ့ဒီလိုမျိုးတခုခုပြောလိုက်ရင်တခြားကောင်းဆောင်တွေတိတ်ကျနေသွားမှာဖြစ်တာကြောင့်ဒါကသူ့အတွက်တာတမန်ရေးအောင်မြင်မှုကြီးဖြစ်ပါလိမ့်မယ်
။ဒီနှစ်ထွေထွေညီလာခံကိုရုရှားသမ္မတဗလာဒီမီယာပူတင်၊ရုပ်သမ္မတရှီကျင်းပင်နဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲလ်တို့လိုထင်ရှားတဲ့ကောင်းဆောင်တချို့မတက်ပါဘူး။သမ္မတထရန့်နဲ့ပြင်သစ်သမ္မတအီမန်နူအယ်မာခရွန်တို့လိုတခြားကောင်းဆောင်တွေအတွက်ကတော့နိုင်ငံတကာစုဝေးတဲ့ပွဲမျိုးကိုပထမဆုံးချိန်တက်ကြတာဖြစ်ပြီးအားလုံးကသူတို့ကိုစောင့်ကြည့်နေကြပါလိမ့်မယ်ခင်ဗျာ
။ကိုချကြသိန်းပြောပြသွားတာပါရှင်။အခုဆက်ပြီးမြန်မာရေးဆွေးနွေးခန်းကိုနားဆင်ကြရပါမယ်။ရခိုင်ပြည်နယ်တွင်းဖြစ်နေတဲ့ပြဿနာတွေအဖြေရှာရေးမှကုလသမဂ္ဂအတွင်းရေးမှူးချုပ်ဟာမစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးဖွဲ့ရဲ့အကြံပေးချက်ထဲမှာမြန်မာနိုင်ငံမှာလက်ရှိပြဋ္ဌာန်းထားတဲ့1982ခုနှစ်နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေအတိုင်းနိုင်ငံသားစီစစ်ဖို့နဲ့ပြင်ဆင်တင်တာတချို့ကိုပြင်ဆင်ဖို့အကြံပေးထားပါတယ်။ဒီအကြံပေးချက်ကိုအကောင့်ထဲပေါ်ရမှာကြုံရတဲ့ပြဿနာတွေနဲ့ဒါကိုဘယ်လိုဖြေရှင်းသင့်တယ်ဆိုတာတွေကိုအကြံပေးအဖွဲ့ဝင်နှစ်ဦးဖြစ်တဲ့ငိမ့်ချမေတ္တာအဖွဲ့မြန်မာနိုင်ငံကဦးရလွင်ရခိုင်စာပေရင်ကျေးမှုတင်ကဒေါက်ဆော့ခင်တင်နဲ့အတူသတင်းစာဆရာဦးစီသူအောင်မြင့်တို့နဲ့ဒေါက်ခင်မျိုးသက်ဆွေးနွေးထားတဲ့နောက်ဆုံးအပိုင်းကိုနားဆင်ကြရအောင်ပါရှင
်ကျွန်တော်တို့ဒီမှာအကြံပေးထားပါတယ်နော်ဆိုတော့1982ခုနှစ်နိုင်ငံသားဥပဒေနဲ့နိုင်ငံသားစီစီလုပ်ငန်းစဉ်ပေါ်အချိန်အဟုန်ပြည့်ဆောင်ရွက်နိုင်ရန်အောက်ပါအချက်များကိုဆောင်ရွက်သင့်တယ်ဟု
တ်ကဲ့
အဓိကနဲ့ပဲ
အချက်လို့ရပါတော့နော်အချက်ပြီးတဲ့အချက်တည်းကလည်းအများကြီးရှိတော့လေအဓိကအချက်လေးပ
ဲ82နဲ့ပဲလို့ရမယ်ဆိုတာပြန်ပေးထားတယ်ဒါပေမဲ့82နဲ့လို့ရမယ့်ဟာတွေမှာလေနိုင်ငံသားတွေဘာလို့ရမယ်ဆိုတာအသေးချအကုန်ပြန်ပေးထားတယ်ဒါကြောင့်မို့ဒီပြန်ပေးထားတာကျွန်တော်တို့က82နဲ့လို့ရမယ်လို့ကျွန်တော်တို့ကပြန်ပေးထားတယ်ဒီ82နဲ့ပဲလို့ပါဒါပေမဲ့82ချင်းမှာလေပဲနော်လက်ရှိနိုင်ငံသားဖြစ်မြူတဲ့လက်ရှိအခြေခံမျိုးဥပဒေဖြစ်ပြီးပေါ့အသိမှတ်ပြုတော်လေအစိုးရအနေနဲ့ထိုးဥပဒေကိုပြန်လည်သုံးသက်ဖို့အလုံးစုံစီကိုစတင်သုံးသက်သင့်ပါသေးလို့လည်းအကြံပေးတာလေအဲ့ဒါနောက်တော့မှလုပ်တယ်အချိန်အတိုင်းတာတစ်ခုထိเนาะသင်လျော်သည့်အချိန်ကာလတစ်ခုအတွင်းအစိုးရအနေနဲ့ဒါလေးကိုပြုပြင်ဖို့တော့စဉ်းစားဖို့လိုပါတယ
်
စဉ်းစားတဲ့အခါမှာဒီချက်ဒီချက်တွေကိုထည့်ပြီးတော့စဉ်းစားသင့်ပါသေးလို့ကျွန်တော်တို့အကြံပေးတာဒီဟာတွေကိုလုပ်ပါလို့ကျွန်မအကြံပေးထားတာမဟုတ်ဘူ
းဒါကိုကျွန်တော်တို့ပြောတဲ့အချိန်ကလည်းအခု82ဥပဒေကဆော့ဆော့ကျွန်မလည်းပြောခဲ့ပါတယ်82ဥပဒေကိုအကြံပေးတဲ့အခါမှာဒါဒီတိုင်းလုပ်သင့်ပါတယ်အဲ့ထက်ကမှအချက်ကလေးတွေပြင်သင့်တယ်လို့ပြောထားတာရှိပါတယ်အဲ့ဒီအချက်ပြင်သင့်တဲ့အချက်တွေကပေါ့နော်ဘယ်အချက်ကလေးအဖြစ်ပြင်ဖို့လို့ခက်နေလဲဆိုတာဦးစီပြောင်းနဲ့နည်းနည်းပြောပြပေးပါ
ကျွန်တော်ကတော့ဒီပါလေအသေးစိတ်ဥပဒေအသေးစိတ်အချက်လက်ကိုတော့ဘယ်လိုလုပ်သင့်တယ်ပါညာအကြံပေးတာမျိုးတော့ကျွန်တော်လည်းဘူးပါလေမလေ့လာထားဘူးဒါပေမဲ့ကျွန်တော်လေ့လာထားတာတစ်ခုကတော့အခုလောလောဆယ်ဒါဒီရခိုင်တိုင်းသားတွေခေါင်းဆောင်တွေပေါ့နော်ခေါင်းဆောင်တွေပြောတာပါအပြီးတော့နောက်တက်မတော်ကကွေးဦးစီးချုပ်ကပြောထားတာရှိတယ်အဲ့ဒါပါလဲဆိုတော့ဒီဒေသမှာ1982ဥပဒေနဲ့စစ်မယ်စစ်လို့ကန့်ညီတဲ့လူတွေဆိုရင်ပေးမယ်မကန့်ညီတဲ့လူတွေဆိုရင်သူတို့စခန်းထဲမှာဒါသူတို့ကိုထားမယ်တခြားနိုင်ငံတွေကဒါလက်ခံတယ်ဆိုရင်ပို့မယ်ပါညာဆိုပြီးတော့မှဒီလိုပြောထားတယ်ပြောထားတော့လက်တွေ့ကျွန်တော်တို့ကသေချာကြည့်လိုက်တဲ့အခါကျတော့အခုလက်ရှိရခိုင်ပြည်နယ်ပေါ့အထူးသဖြင့်ဒီဒါဟိုဘက်ဟိုပေါ့နော်ရခိုင်ပြည်နယ်မြောက်ပိုင်းအခုဒီဗါလဲမောင်တော်ခရိုင်ဘက်တွေကိုကြည့်လိုက်မယ်ဆိုရင်အဲ့ဒီဘက်မှာဆိုရင်ကျွန်တော်ထင်တဲ့1982ဥပဒေအတိုင်းဒီတိုင်းပဲဒီရှိပြည်သားနဲ့ပဲလှုပ်လိုက်မယ်ဆိုရင် 69ရာခိုင်နှုန်းလောက်ကအဲ့ဒီစခန်းတွေထဲကိုရောက်သွားလိမ့်မယ်ဒါကြီးကအဲ့ဒီနီးနဲ့ဖြည့်ရှင်းလို့ရမရဆိုတာတော့ဒါစဉ်းစားဖို့လိုတာပေါ့ဒီလောက်ပဲကျွန်တော်တို့ဟိုပြပါတယ်ဆို
တော့ဦးလေးနဲ့နဲ့ပေါ့နော်ဆိုတော့အကြံပေးတဲ့အထက်ကဟိုဦးစီတော်မြတ်တော့ထောက်ပြတယ်ဒါဒီတိုင်းအထက်မှာအတိကျတော့ဥပဒေကဟိုဒါဥပဒေပညာရှင်တွေလောက်ရမယ်ကိစ္စပေါ့ဒါပေမဲ့ပြည်သူအများနာလေအောင်ရေးပူရပေါ့နော
်
ဒီအခုလိုမျိုးဖြစ်နေတဲ့ပြဿနာဥစီတော်မြင်ပြောတဲ့ပြဿနာကိုဘယ်လိုဖြေရှင်းရအောင်မလို့ဦးရင်ထင်ပါလဲ
ကျွန်တော်တို့ဟိုရခိုင်ပြည်ကိုသွားပြည်တော်မြေပြင်မှာရှိတယ်ဟိုမွတ်စလင်ဟိုကျေးရွာတွေကောကမ်တီမှာရှိတဲ့လူကြီးတွေနဲ့လည်းတွေ့တယ်ဒါဆရာမကြီးတို့လည်းပါတယ်နော်အဲ့ထဲကလူတွေရောရန်ကုန်မြို့မှာရောက်နေတဲ့သူတို့ရဲ့မျိုးနွယ်တွေကပညာတတ်တွေအတိုင်းဝိုင်းနေတော့တွေ့တဲ့အခါမှာကျွန်တော်တို့ဒီ1982ခုနှစ်နိုင်ငံသားဥပဒေနဲ့လုံးဝအစစ်အစေးမခတ်နိုင်ပါဘူးလို့တယောက်မှပြောတော့တာမရှိဘူ
း။
အကုန်လုံးကစစ်ဆေးခံပါမယ်။မှန်လားဆရာမကြီ
း။ဟုတ်ပါဘူ
း။တယောက်မှမပြောဘူးမရှိမစင်နော်။သို့တော်သူတို့ဘာပြောလဲဆိုရင်မှန်မှန်ကန်ကန်တိတိကျကျနဲ့ political will နိုင်ငံရေးစံတာအပြည့်အဝနဲ့အကောင့်ထဲပေါ်ပါ။เนาะအဲ့တော့အခုနပြောတဲ့ crisis ကဘာလဲဆိုလို့ရှိရင်ပြဿနာ69ရာခိုင်နှုန်းမရနိုင်ဘူးဆိုတဲ့ကိစ္စပါဆို documentation သူတို့ရဲ့အထောက်အထားအဲ့ဒါကိုအယူအဆနှစ်ခုဖြစ်နေတယ
်เน
าะဟိုမှာရှိနေတဲ့မွတ်စလင်တွေကဘာပြောလဲဆိုလို့ရှိရင်သူတို့ရဲ့ဘိုးဘေးပေါင်းပင်အစင်အဆက်အရဥမာတင်းကြိုင်းထဲမှာတော့သွားထိုးပြီးတော့ဒါကျွန်တော်အဖေဒါကျွန်တော်အဖိုးကျွန်တော်အဖိုးလို့ပြနိုင်တယ်နော်အဲ့လိုပြနိုင်ပြီမဲ့လေသူတို့မှာစာရွက်ဆိုတဲ့ documentation တွေမရှိဘူ
း
အဲ့ဒီစာရွက်တွေကလည်းပဲခက်အဆက်ဆက်မှာတင်ခံရတာလည်းရှိတယ်ဟ
ုတ်ကဲ့ပါ
တင်ပြီးတော့နောက်တစ်ခုနဲ့စာထုတ်နောက်တစ်ခုနဲ့စာထုတ်တော့ဒီသက္ကလုံးအလုံးအတုံးလိုက်အတက်လိုက်ဥပဒေကို letter of law အတိုင်းလုပ်မယ်ဆိုရင်သူတို့က undocumented ဖြစ်နေပြီ
ဖြစ်သွားတယ်နော
်အဲ့ဒါကြောင့်လို့အဲ့ဒါဆိုရင်လည်း NVCU ဆိုရင်လည်းပဲ NVC ကမိဘနှစ်ပါးသည်မိသည်နိုင်ငံသားဖြစ်စေကမူနိုင်ငံသားအဆင့်ကိုရထားပြီဆိုရင်သူတို့ကမွေးလာတဲ့သားသမီးတွေ NVC ယူစရာမလိုဘူးလို့ပြောထားတယ်
ဟုတ်ကဲ့
အဲ့တော့ NVC ယူရေးကိစ္စမှာလည်းသူတို့ကတော့တို့ဘိုးဘွားတွေဟာမိဘတွေဟာဒီမှာနေခဲ့တဲ့အတွက်တို့က NVC နဲ့နိုင်ငံသားဆက်စေးကမှာမဟုတ်ဘူးနိုင်ငံသားရရေးကိုတိုက်ရိုက်လျှောက်လို့ရတယ်လို့ထင်တယ်အဲ့တော့အဲ့ဒီနားလည်မှုလေးတွေကိုကျွန်တော်တို့ကတိတိဆိုင်ဆိုင်ဖြည့်ရှင်းပြီးမယ်ကွင်းဆင်းပြီးတော့ဖြည့်ရှင်းလိုက်မယ်ဆိုရင်ဒါကျွန်တော်တို့ဖြည့်လည်မှုရသွားမယ်ထင်
ဟုတ်ကဲ့ပါနှစ်ပေါင်း30ကျော်ပေါ့နော်ဒီဥစ္စာပြောနေဆိုနေကြတယ်ဒါလည်းလုတ်ပါလို့ပြောတယ်ဆက်ဆက်လို့အခုအရင်လိုပြောလို့တိတိကျကျလိုက်နာပြီးလုတ်ဆောင်မှုမရှိတာမရှိတာတည်းပါမှဒီဥပဒေမှာမှ weak point ကရှိနေတယ်အားနည်းချက်ကရှိနေတယ
်ဆ
က်အားနည်းချက်ကိုဟိုပြင်ပါဆိုပြီးတော့ဒီအမအမကြီးတို့ပေါ့နော်အကုန်လုံးကထောက်ပြတယ်ဒီ commission မှာထောက်ပြဆိုတော့အဲ့ဟာလိုက်နာဖို့တော့လောက်အောင်ပါပေါ့နော်ဆိုတော့ဘယ်အတိုင်းတာထင်များအချင်းချင်းလေးပေါ့နော်ဘယ်အတိုင်းတာထင်များဟိုမလိုက်နာနိုင်တာရှိတယ်လိုက်နာနိုင်တာပါလေရှိတယ်အရင်ဆုံးပြောပြပေးပ
ါဟုတ်ကဲ့ဟိုကျွန်မအနေနဲ့ပြောချင်တာပေါ့နော
်ဆရာဝန်လေးပေါ့နော
်ပြောလို့တိုက်ပေါ့ဘာပဲဖြစ်ဖြစ်ပေါ့နော်ဒါလက်ရှိ82ဥပဒေနဲ့လောက်အောင်လုပ်တဲ့နေရာမှာလေကျွန်မတို့ပြောထားတယ်ဒါနိုင်ငံသားစီစီရေးလုံးခဲ့တဲ့ရှင်းလင်းတိကျသည့်မဟာဗျူဟာနဲ့အချိန်ကာလကိုသတ်မှတ်သင့်ပါလို့ကျွန်မတို့ပြောထားတယ်ဟု
တ်တယ်အဲ့အချိန်ကာလအဓိကအရေးကြီးတယ်ပေါ့နော်
အဲ့တော့ဘယ်နှစ်အချိန်ကာလလဲနှစ်နှစ်လို့မလား
၃
နှစ်ယူမလားနော်ဒီအချိန်ကာလထဲမှာဘလို့ဗျူဟာတွေရှာပြီးတော့လုပ်သွားမယ်ဘလို့ရတဲ့လူကိုဘလို့ပြင်မယ်မရတဲ့လူကိုဘလို့ပြင်မယ်ခုနဆရာပြောသလို
ဒ
ီ NBC ကတ်မကန်ရမယ့်လူကဘယ်လိုမျိုးစားတွေကမကန်ဖို့မလိုဘူ
းဘယ်လိုမျိုးစား
ကန်ဖို့လိုတယ်နော်သူတို့ဒီ instant ရောက်နေတဲ့ instant တွေပါမှာလေကျွန်မတို့ဒါအမျိုးအစားခွေးဖို့လိုတာ
ဒါ
တွေကိုစနစ်တကျဒါ instant အတိုင်းဝိုင်းကလေလိုက်နာဖို့လိုတယ်လို့ကျွန်မတို့အစိုးရဖက်ကနေပြည်သူပြည်သားတွေဒါကိုတပ်တပေါ်ဒီလုပ်ဖို့လိုပါတယ်အဲ့ဒါကြောင့်မပြူဟာရှပြီးတော့မှလုပ်ဖို့လိုအပ်ပါတယ်အဲ့ဒီလိုလိုအပ်တဲ့မှာကျွန်မတို့အကြံပေးထားတယ်အစိုးရအနေဖြင့်နိုင်ငံသားဖြစ်ခွင့်မရရှိသူများ၏အခြေအနေများကိုရှင်းလင်းတင်ပြဖို့ပြုလုပ်တင်ပါတယ်လို့ကျွန်တော်
အဓိကအဲ့ဒါအရေးကြီးတာပဲဟုတ်ကဲ့
နိုင်ငံသားမရဘူးဆိုလို့ရှိရင
်
သူ့ကိုဘာကြောင့်မရလဲဒါပေမဲ့ဒီလူကိုဘလို့ဥပဒေပေါင်းအောင်မနေရမလဲဆိုတာဟုတ်လေကျွန်တော်တို့အဲ့ဒီအောက်မှာရှင်းလင်းပြီးတော့အကုန်ပေးထားတယ်
ဟုတ်ကဲ့
အဲ့တော့မရတဲ့လူကိုလေနေခွင့်တော့ပေးမယ်နိုင်ငံသားမရဘူးဒါပေမဲ့ဘီလိုဥပဒေနဲ့သူတို့နေရမယ်ဆိုတာလေအစိုးရရှင်းရှင်းလင်းလင်းပြောအောင်ဒါတော့မကဘူးကျွန်တော်တို့ရဲ့ recommendation မှာအသေးချဖတ်ဖို့လိုပါတယ
်
နောက်ဆုံးမှပေးထားတယ်နိုင်ငံသားလက်ရှိနိုင်ငံသားစီစီရေးလုပ်ငန်းစဉ်များနဲ့ပတ်သက်သည့်တိုင်တန်းမှုများကိုထိုစီစီရေးလုပ်ငန်းနှင့်ပါဝင်မှုမရှိသည့်တခြားအစိုးရဌာနမှအရာရှိများအားတာဝန်ပေး၍လျင်မြန်စွာအရေးယူဆောင်ရွက်စေတင်ပါသည် အဲ့တော့ဒီအချင်းကိုကန့်သက်တာပါနော်ဟိုအချင်းကန့်သက်တာဟိုဒီလုံးလေးတွေဟာမှာဒီစီစဉ်ရေးပေးတာနော်လက်စားမှုတွေဘာတွေမတင်လျော်တာတွေလိုတာတွေပို့တာတွေလုတ်တယ်စီလျော်တာတွေလုတ်တယ်ဆိုရှင်သူတို့ကိုလေစုံစမ်းစစ်စစ်မှာခွေးထိထိရောက်ရောက်ထားရဟုတ်ကဲ့အဲ့တော့ဒါဟိုတည်တည်ရှာရှာကြည့်နေရက်ကွန်မန်ဒေးရှင်းရေးတကယ်
တော့ဘာလို့ဒီရှင်းလင်းလို့ရနိုင်နေဟာလေရခိုင်ပြည်သူလူတွေရောရောင်းနေတဲ့မူစင်လူတွေတို့ရောတကယ်ဖြည့်ရှင်းလို့ရနိုင်တဲ့အခြေအနေတွေအများကြီးရှိပါတယ်ဒါကြောင့်မို့ဒါကိုလက်ခံပြီးတော့အရင်ဆုံးဒါလေးနဲ့စကြပါလို့ကျွန်မဖက်ကတော့ဒါလေးပြောချင်တယ်စကြလို့အချင်းအကန့်အသတ်ကလည်းရှိမယ်စီးဆင်းနေတဲ့လုံမယ်ဒီလက်စားမှုတွေနော်ဥပဒေပေါင်းကဒီအားလုံးဖက်ဆောင်ပါဖို့ပေါ့နော်အဓိကအရေးကြီးတယ ီကနဲ့ဥဆောင်နဲ့အဖွဲ့အချံပေးသွားပါတယ်အဲ့ဒါကိုဒီဒီကမြန်မာနိုင်ငံကတကယ်လိုက်နာနိုင်လားမနိုင်လားပေါ့နော်အချင်းချင်းလေးနည်းနည်းသုံးသပ်ပေးပ
ါအဓိကကတော့ဒါကျွန်တော်တို့အစိုးရကတော့အရေးကြီးဆုံးပေါ့တိုင်းပြည်မှာအစိုးရကတော့ဒါချက်ချင်းပဲသူထုတ်ပြန်တယ်ဒီဟာတွေကိုတတ်နိုင်တော့အကောင့်တွေပေါ်သွားမယ်ဆိုတာဒါပေမဲ့ခက်တာကဟိုကျွန်တော်တို့ဟိုဗာလဲတိုင်းသားပေါ့နော်ဘာလို့ဒီရခိုင်ပြည်နယ်စုကလေးကရခိုင်တိုင်းသားရခိုင်တိုင်းသားခေါင်းဆောင်တွေကလက်မခံရဲ့ခက်တာပေါ့ခက်တော့ဒီကကော်မရှင်ဖွဲ့စဖွဲ့ကလေးကရခိုင်တိုင်းသားဒီအမျိုးသားပါတီပေါ့နော်ရခိုင်မျိုးသားပါတီကလက်မခံတဲ့ခါကျတော့အခက်အခဲတစ်ခုရှိတယ်နောက်တမရကကွေဦးစီးချုပ်ကလည်းမစ္စတာကိုဖီအာနန်ကိုလက်ခံတွေ့ဆုံတဲ့အချိန်မှာတချို့ဟာတွေသူကထောက်ပြပြီးတော့မှအဲတိုင်းသားတွေလက်ခံမှုလိုတယ်တိုင်းသားတွေလက်မခံရင်အခက်အခဲရှိနိုင်တယ်ဆိုပြီးတော့ပြောထားတဲ့ခါကျတော့ဟိုတစ်ဖက်ကဘလောက်ပဲဟိုကောင်းတဲ့အစီအခံစာဖြစ်ပါစေဒီမှာလိုက်နာကောင်းတဲ့ပုံမဲ့တကယ်ကြီးကျယ်တဲ့အရေးပါတဲ့ institution တွေအဲလူပုဂ္ဂိုလ်တွေကလက်မခံမှုဆိုတော့အခက်အခဲတော့နည်းနည်းရှိမယ်လို့ထင်ပါတယ်ဟု
တ်ကဲ့ပါဦးဝင်းလည်းအချင်းချင်းပေါ့နော်နောက်ဆုံးနေ
ချောင်းအခုနောက်ပြောတဲ့ပုံမှာပဲကျွန်တော်ဆွေးနွေးကြပါတယ်နော်အငင်းမပွားတဲ့ non controversial လုံနိုင်တာတွေကျွန်တော်တို့ပြောထားတာရှိတယ်နော်ဒါကို low hanging fruits လို့ခေါ်တာပေါ့စူးလွယ်ခူးလွယ်ဆွတ်လွယ်တဲ့လက်တော်လုံလုံရတဲ့ကိစ္စရကလေးတွေเนาะအဲ့ဒါလေးတွေလုတ်ပြလို့မြေပြင်မှာလက်တွေ့လာပြီဆိုရင်ယုံကြည်မှုတည်ဆောက်မှုဟာပုံပြီးအားကောင်းလာမယ
်
အဲ့လိုယုံကြည်မှုတည်ဆောက်မှုအားကောင်းလာရင်ပြည်သူရဲ့ပါဝင်မှုပါလာမယ
်
အဲ့တော့ပြည်သူရဲ့ပါဝင်မှုပါလာသည်နဲ့အမျှဒီအကြံပေးချက်မှာရည်ရိုးရည်ရှိတွေရှိပါတယ
်
ရည်ရိုးတွေကိုအဲ့လိုလုပ်ခြင်းအပြင် result oriented အဖြေတွေလည်းထွက်လာပြီးအဖြေတွေကလည်းကောင်းသောရလဒ်တွေဖြစ်လာတဲ့အတွက်နှစ်ဖက်ပြည်သူဟာတဖြည်းဖြည်းယုံကြည်စိတ်ချလာပြီဆိုရင်ပြည်သူရဲ့ပါဝင်မှုရမယ်ဆိုမဟုတ်ချမဆိုအောင်မြင်မယ
်
ပြည်သူပါဝင်မှုမရရင်တော့ကြောက်အောင်မ
ယ်ဟုတ်ကဲ့ဒါဆယ်မိတ်နည်းနည်းတော်တော်လေးတုံ့တက်ပြပ
ါဟုတ်ပါတယ်ကျမတို့ဘာပဲလုပ်လို့ဒီကော်ဖီအန်ကော်မရှင်ရဲ့အကြံပေးချက်အပေါ်မှာဘေဟာလေးတွေကိုလုပ်လို့ဖြစ်ရင်ပေါ့ရခိုင်နဲ့အနေနဲ့80ရေရှည်မှာဘလို့အကျိုးရှိစုရှိမလဲဘေဟာကိုမလို့ရင်အကျိုးကျေးဇူးနည်းမလဲဒါတွေကိုစစ်စစ်ဆက်ဆက်ကြည့်ပြီးတော့မှာပဲကျွန်တော်တို့ပြည်သူလူထုဘက်ကပူပေါင်းပြီးတော့အစိုးရနဲ့ရောလူအဖွဲ့အစည်းတွေနဲ့ရောဒီပြည်သူလူထုတွေနဲ့ရောဒါကိုစဉ်းစားဆင်ခြင်ဖို့လိုပါတယ
်
တစ်ဖက်သက်အမြင်မျိုးမဟုတ်ဘဲနဲ့အပြုသဘောနဲ့အကုန်လုံးစဉ်းစားကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ recommendation မှာနေတိုင်းမှာပေးထားရတာရှိပါတယ်เนาะနိုင်ငံရေးခေါင်းဆောင်များနဲ့အစိုးရအတူပူးပေါင်းလက်တွဲဆောင်ရွက်သွားရမည့်လုပ်ငန်းတာဝန်များပဲဖြစ်ပါတယ်အကြံပေးကော်မရှင်အနေနဲ့ခိုင်မာစွာယုံကြည်တဲ့အချက်တစ်ခုကတော့တဲ့เนาะနိုင်ငံရေးအရာဆောင်ရွက်ရန်စံတရှိမှုကိုအသုံးပြုပြီးတော့ကြိုးပမ်းဆောင်ရွက်သွားမည်ဆိုပါကရခိုင်ပြည်နယ်အနေနဲ့၎င်းရဲ့အလားလာကောင်းတဲ့အချက်တွေနဲ့အညီဖွံ့ဖြိုးတိုးတက်လာပြီးသမိုင်းကြောင်းအရာထေဝါခဲတဲ့ရခိုင်ရဲ့ဖွံ့ဖြိုးမှုကိုပြန်လေရရှိနိုင်ပါလေဒါကကျမတို့ရခိုင်တွေရေစူးစမ်းမှုပေါ်မှာအများကြီ
းမူတ
ည်ပါတယ်အဲ့ဒါကိုဒီမှာပြောချင်ပါလေ
ဟုတ်ကဲ့ပါဟုတ်ကဲ့ပါအခုလို VOA မှာဒီအကြံပေးကော်မရှင်ရဲ့ဒီအစီရင်ခံစာပေါ့နော်အကြံပေးချက်နဲ့ပတ်သက်ပြီးတော့ဟိုဝေဖန်ဆွေးနွေးသွားကြတာအတွက်အများကြီးလာရောက်ဆွေးနွေးကြတဲ့ကျေးဇူးတင်ပါတယ်ဦးလင်းဟောဆရာမကြီးကဆောက်ကဲ့ဦးစီပြော
ဟုတ်ကဲ့ပါ
ဟုတ်ကဲ့ကျမတို့ဖက်ကလည်းဟိုတီးတင်တီးထိုက်တာလေးတွေကိုကျမတို့ပြောညဝေပေးရတဲ့အတွက်ကြောင့်ကိုကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့
တက္ကသိုလ်မြို့သက်စီစဉ်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာရေးဆွေးနွေးခန်းတွေကိုတနင်္ဂနွေနေ့ညပိုင်းမှာအသစ်နှာစင်နိုင်ပြီးအခုလိုတနင်္လာမနေ့ပိုင်းမှာနောက်တစ်ကြိမ်ပြန်လည်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOA ရဲ့အင်တာနက်ဆာမျက်နှာ bami.voanews.com ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်တနင်္လာနေ့မနက်ဖြန် VOA American တန်ရဲ့မနက်ခွန်နာရီအထိနားဆင်ရမယ့်အစီအစဉ်တွေကို line meter 32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေကမြမကြီးကပေးစာကဏ္ဍနဲ့အတူဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်မှာ
စစ်တွေမြို့မှာသတင်းယူနေတဲ့ဂျာမနီနိုင်ငံအခြေစိုက် ARD TV သတင်းအဖွဲ့ဒေသခံရခိုင်တိုင်းသားတွေရဲ့ဝိုင်းဝန်းရံမှုတာကိုခံရပါတယ်။ဆွဆွဲချက်ကတော့ဂျာမန်သတင်းအဖွဲ့ကကင်မရာမဲနှစ်ယောက်ကို
တူရကီရခိုင်ပြည်နယ်မှာသတင်းရယူရေးဘလော့ခက်ခဲလာနေပြီလဲဆိုတော့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြတာကိုနားဆင်ရပါမယ်။နောက်ပိုင်းမှာကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ရပါမယ်ရှင်။အခုအရင်ဆုံးတော့မအေးတန်တော်ကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ Facebook ပေါ်မှာမှတ်ချက်တိုလေးတွေရေးလာတဲ့သောရရှင်တွေရဲ့သူတို့ရဲ့မှတ်ချက်စကားလေးတွေကိုဝေမျှပေးကြပါမယ်နော်။အောင်နိုင်ဦးဆိုတဲ့သောရရှင်ကအားပေးလာခဲ့တာသမရရီကင်လက်ထက်ထဲရပါတဲ့။ဟုတ်ကဲ့ပါ။ဒေါက်တော့ကိုကြားခဲ့ပါပြီလို့ပြောရမှာပါပဲ။ကျေးဇူးတင်ပါတယ်နော်။ဟာချစ်ဆလင်ကလည်းတရားမျှတတဲ့ဗလိုက်မှုမရှိတဲ့သတင်းမှန်များကိုထုတ်လွှင့်ပေးနေလို့အားပေးပါတယ်တရရှင်နေစီကဒီလိုမျိုးအစဉ်အမြဲအားပေးပါတယ်ဆိုတော့အားပေးစာရဲ့လက်ခံရရှိနေတဲ့အချိန်မှာပဲဒီအခုတလောမှာကျမတို့ဒီမြန်မာနိုင်ငံမှာဖြစ်ပွားတဲ့ရခိုင်ဒေသပြည်ပခန့်နဲ့ပတ်သက်ပြီးတော့သတင်းတင်ပြမှုတွေနဲ့ပတ်သက်လို့တရရှင်နေတော်တော်ကိုအမျက်ဒေါသထွက်ပြီးတော့အစာရေးကြတဲ့အစာတွေလည်းဒီနေ့ဒီနေ့ဖတ်လို့မနိုင်နိုင်အောင်ရရှိပါတယ်နော်ရုံရင်းကျန်းတဲ့အစာတွေကအများစုဖြစ်နေတာကိုဝမ်းနည်းစရာတွေ့ရပါတယ်ထုံးဆိုရဲတော့ရှင် Facebook ပေါ်မှာလာရေးထားတာကတော့ဒီမြန်မာနိုင်ငံရခိုင်ဒေသကအဖြစ်ပြနဲ့တိုက်ရိုက်မဆက်ဆိုင်ပါဘူး။2001ခုနှစ်စက်တင်ဘာ17ရက်နေ့ American ပြည်အောင်စုအကြမ်းဖက်တိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတော့သူရေးထားတာဖြစ်ပါတယ်
။သူများဒုက္ခရောက်ခဲ့တာကိုဝမ်းနည်းကြောင်းစိတ်မကောင်းကြောင်းမပြောဘဲမရှုစိတ်နဲ့မန့်တွေရေးနေတာတွေ့ရတော့မြန်မာပြည်အတွက်ရှက်မိပါတယ်။မလုပ်သင့်ပါဘူး။ American တမိုင်းမှာပြည်သူဒုက္ခရောက်ဆုံးဖြစ်ခဲ့တာပါ။ဝမ်းနည်းပွဲသတိရမိပါတယ်။2001စက်တင်ဘာ17ရက်နေ့
ဒါကတော့ထင်ဦးဒီလိုမျိုးမြန်မာနိုင်ငံကသောရရှင်နေအမေရိကန်ပြည်အောင်စုတိုက်ခိုက်ခံရတဲ့ဖြစ်ရရဲ့သတင်းအောက်မှာရုံရင်းကြမ်းတမ်းစွာနဲ့အစာတွေရေးလာကြတာကိုတုံ့ပြန်လာတာပါ။နောက်ထပ်သောရရှင်အင်းတန်းကျွဲဆိုတဲ့သောရရှင်က 9/11 ကိုသတိရရင်အကြမ်းဖက်မှုကိုအားမပေးပါနဲ့လို့ဆိုလာပါတယ်။အကြမ်းဖက်မှုကိုကန့်ကွက်တဲ့သောရရှင်နေပါရှင်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒီလူမှုရေးရာနိုင်ငံရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာကြတဲ့အစာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်နော်အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့ဖျော်ပြပေးကြပါမယ် We are the world 25 for Haiti ဆိုတဲ့သတင်းလေးနဲ့ဖျော်ပြပေးကြတာပါဒီနှစ်လယ်ပိုင်းကလေးကသောရရှင်တယောက်လှမ်းပြီးတော့တောင်းထားခဲ့တဲ့သတင်းဖြစ်ပါတယ်အဲဒီကအဲ့ဒီသတင်းလေးမထုတ်လွှင့်ပေးလိုက်ဖြစ်ပါဘူးဖခင်များနဲ့အထူးအစီအစဉ်နဲ့တိုက်သွားလို့ပါဒီသတင်းကဒီ2010ခုနှစ် Haiti နိုင်ငံမှာအင်အားပြည့်မီငင်းရေလှုပ်သွားခဲ့ပြီးတဲ့နောက်ဒီတချင်းနဲ့ရမုံဝေရှာဖို့အတွက် Live 25 ဆိုတဲ့ခေါင်းစဉ်နဲ့ပြန်ပြီးတော့ထုတ်လုပ်တာပါ February 1ရက်နေ့2010ခုနှစ်မှာအမှုပညာရှင်ပေါင်း80ကျော်နဲ့ဒီတချင်းကို14နာရီကြာအောင်လို့အတန်သွင်းခဲ့ကြတာဖြစ်ပါတယ်ငူရင်းတချင်းကိုမူလထုတ်လုပ်သူတွေဖြစ်တဲ့ Quincy Jones နဲ့ Lionel Richie တို့အပြင် Haiti ကျွန်းသား American နိုင်ငံသား Wyclef Jean လည်းဒီတချင်းကိုပူရဲပြီးတော့ထုတ်လုပ်ပါတယ်ဒီတချင်းတစ်ကမူရင်းတချင်းနဲ့ဂီတတီဆောက်ပုံတူပေမဲ့လည်းတချင်းတစ်ထဲမှာတော့ Hip Hop စာသားတွေလည်းထည့်သွင်းပြီးတော့တိဆိုထားတာလဲနားဆင်နိုင်ပါတယ်ဒီတချင်းတောင်းတဲ့ရန်ကုန်ကအစောဝင်လင်းခေါ်စိတ်စက်ကခလေးများနေအတွက်တကယ်တမ်းတချင်းတောင်းတာပါ မြန်မာပြည်နဲ့ကမ္ဘာနိုင်ငံအသီးသီးမှာဆေးဘေးအဆောင်ငတ်မှုခေါမပီးနဲ့မျိုးမျိုးသောဆင်းရဲဒုက္ခရောက်နေကြတဲ့ကလေးတငယ်တွေအတွက်အထူးသတိရခြင်းများစွာနဲ့တချင်းတစ်ပုတ်တောင်းဆိုကြပါတယ်။ We are the world 25 for Haiti ဆိုတဲ့တချင်းကိုထုတ်လွှင့်ပေးပါတဲ့။မြန်မာနိုင်ငံနဲ့ကမ္ဘာနိုင်ငံအသီးသီးမှာဆင်းရဲဒုက္ခခံစားနေရတဲ့ကလေးတွေပါဝင်အားလုံးအတွက်အမြဲတမ်းပျော်ရွှင်ချမ်းမြေ့ခြင်းကိုထာဝရပိုင်ဆိုင်နိုင်ပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ခင်ဗျာ။ဒီလောကတစ်ခုလုံးရဲ့ကလေးတွေအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေလို့ရန်ကုန်မြို့တော်ကဆောဝေလင်းထွန်းခေါ်စိတ်စိတ်ကတောင်းလာပါတယ်။အရက်စီတိုင်းကိုဖရာသခင်ကောင်းကြီးပေးပါစေ။အာမင်လို့ရေးလာပါတယ်ရှင်။ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေရပါစေနော်။ဒီတခြင်းဒီတော်ရရှင်တောင်းဆိုသလိုပဲဒီကလေးတွေပါဝင်ဒုက္ခအဆင်းရဲ့အတိတ်ကြုံတွေ့ခံစားနေရတဲ့သူတွေအမြဲဆုံးပျော်ရွှင်ချမ်းမြေ့ခြင်းကိုထာဝရပိုင်ဆိုင်နိုင်ပါစေလို့လည်းဝိုင်းဝန်းပြဆုတောင်းပေးကြပါတယ်။အမှုပညာရှင်ပေါင်း80ကျော်ပါဝင်တည်ဆူထားတဲ့ We are the world.ကျွန်ုပ်တို့ကကဘာကြီးဖြစ်ပါတယ်ဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်နော
် There comes a time when we hit a certain call when the worldMust come together as one. There are people dying.
Oh, when it's time to lend a hand to life, the greatest gift of all.
We can't go on pretending day by day
that someone somehow will soon make a change.
We are all a part of God's great big family. And it's true, you know love is all we need.
We are the world. We are the children. We are the ones who make a brighter day. Students
of heaven. There's a choice we're making.You and me. Well, send them your heart. Oh, so they know that someone cares.
So their cries for help will not be in vain.
We can't let them suffer. No, we cannot turn away.
Right now, they need a helping hand
We are the ones who make a brighter day, so let's start giving.
Oh, there's a choice we're making. We're saving our own lives.
It's true, we make a better day, just you and me.
We're down and out, and there seems no hope at all.
We are the world 25 for Haiti ဆိုတဲ့တချင်းကိုနားဆင်ကြရတာပါရှင်။တော်ရရှင်တွေကိုမြန်မာတချင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာမြစ်တာတိလက်ဆောင်ပေးဖို့ရှိပါတယ်နော်။အခုဆက်ပြီးတော့တော်ရရှင်တွေရေးလာကြတဲ့စာတွေကိုအချိန်ရသလောက်ဖော်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော် VOE ကပြီးခဲ့တဲ့သတင်းပတ်အတွင်းမှာထုတ်လွှင့်ပေးထားတဲ့သတင်းတစ်ပုဒ်ပေါ်မှာပဲတုံ့ပြန်ပြီးတော့တော်ရရှင်တယောက်ရေးလာတာဖြစ်ပါတယ်တော်ရရှင်တက်ဦးပါ။ဒေါ်ဆဲစုကြည်အစတုန်းကအစီအစဉ်ထားသလိုမျိုးတနင်္လာနေ့မှာကျင်းပဖို့ရှိတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုမတက်တော့ဘူးဆိုတဲ့သတင်းကိုနားဆင်ပြီးတော့ဒီတော်ရရှင်သူ့ရဲ့ထင်မြင်ချက်ကိုတုံ့ပြန်ပြီးတော့ရေးလာတာဖြစ်ပါတယ်
။ဒီသတင်းသာအမှန်ဆိုရင်ဒေါ်စုအနေနဲ့ကုလသမဂ္ဂညီလာခံတက်တဲ့လို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ဒေါ်စုကတက်ရောက်ပြီးအမှန်တရားကိုတုံ့ပြန်ဖြေရှင်းမပြဘူးဆိုရင်နိုင်ငံကသူတို့ထင်ထားတာသူတို့ဆွဆွဲထားတာမှန်နေလို့ဒေါ်စုအနေနဲ့တက်ရောက်မဖြေရှင်းရဲပဲရှောင်ပြေးသွားတယ်လို့ထင်လာနိုင်ပါတယ်။ဒါကြောင့်မို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အနေနဲ့ဒီကုလသမဂ္ဂညီလာခံကိုကိုယ်တိုင်တက်ရောက်ပြီးနိုင်ငံတကာကထင်ထားတာဆွဆွဲထားတာမဟုတ်မှန်တဲ့အကြောင်းတုံ့ပြန်ဖြေရှင်းသင့်ပါတယ်။အခုအချိန်မှာနိုင်ငံတချို့ကလည်းအမှန်တရားကိုသိနေလို့မြန်မာနိုင်ငံဘက်ကနေထောက်ခံထားတဲ့နိုင်ငံတွေလည်းရှိနေပါတယ်။တရုတ်၊အိန္ဒိယ၊ရုရှားတို့လိုကုလသမဂ္ဂအမကနိုင်ငံကြီးတွေကအမှန်တရားကိုသိလို့မြန်မာနိုင်ငံဘက်ကထောက်ခံရည်တည်နေတဲ့အတွက်တခြားနိုင်ငံတွေရဲ့ဒီဆွဆွဲချက်ဟာမဟုတ်မှန်တဲ့အကြောင်းမှားနေတဲ့အကြောင်းကိုထောက်ပြတုံ့ပြန်ဖို့ကုလသမဂ္ဂညီလာခံကိုဒုသမ္မတမလို့ပဲ ကိုယ်တိုင်တက်ရောက်ဖြည့်ရှင်းသင့်တယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကဒီတော်ရရှင်မြန်မာနိုင်ငံရခိုင်ဒေသအရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအပေါ်မှာနိုင်ငံတကာကအထင်အမြင်လွဲမှားနေတာကိုမြန်မာခေါင်းဆောင်တွေအနေနဲ့ကုလသမဂ္ဂညီလာခံမှာလာပြီးတော့ဖြည့်ရှင်းသင့်ပါတယ်ဆိုတော့တော်ရရှင်တက်ဦးသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ် VOA တော်ရရှင်တွေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးသားခြင်းများရယ်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ် Facebook မှာ VOA မြန်မာဝိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့သတင်းပေးခြင်းပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိတ်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတို့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။တော်ရရှင်တွေကိုမြန်မာတချင်းလေးတစ်ပုဒ်နဲ့မြစ်တာတီးလက်ဆောင်ဖြောပြပေးကြပါတယ် The Four ဆိုတဲ့လူငယ်လေးယောက်နဲ့ဖွဲ့ထားတဲ့ဂီတအဖွဲတစ်ဖွဲ့ရဲ့ပြန်ဆိုတေးတစ်ပုဒ်က Facebook အစာမျက်နှာတွေပေါ်မှာအတော်လေးကိုပြက်နှက်ရေပန်းစားနေပါတယ်နော်သူတို့ရဲ့ဒီတချင်းမိုးလေးဖွဲ့ရုံးဆိုတဲ့တချင်းနဲ့ဖြောပြပေးကြပါတယ်ဒီတချင်းကမျိုးကြောမြန်ရဲ့နာမည်ကြီးတချင်းတစ်ပုဒ်ဖြစ်ပြီးတော့အခု The Four အဖွဲကပြန်ဆိုတော့လေ Facebook အစာမျက်နှာပေါ်မှာတဦးနဲ့တဦးလက်ဆင့်ကန်အဖြက်များတဲ့တချင်းတစ်ပုဒ်ဖြစ်ပါတယ်။ဒီတချင်းကို The Four အဖွဲရဲ့မူကွဲတည်ဆိုပုံကလည်းနားထောင်လို့ကောင်းလို့ VOA တော်ရရှင်နေနဲ့ဝေမျှခြင်းပါတယ်။ The Four အဖွဲကဒီတချင်းနဲ့ပတ်သက်ပြီးတော့ပြောထားတာမှာတော့ကျွန်တော်တို့ငငယ်လေးကအရန်ကြွေခဲ့ရတဲ့တချင်းလေးပါ။စိုးခွင့်ပေးတဲ့ကိုမျိုးကြောမြန်ကိုကျေးဇူးအများကြီးတင်ပါတယ်လို့သူတို့ရဲ့ YouTube အစာမျက်နှာမှာရေးထားတာပါ။The Four ဖွဲ့ရဲ့ပင်နိုင်အဆိုရှင်တားငယ်ကလည်းသူ့ရဲ့ Facebook လူမှုကွန်ရက်အစာမျက်နှာမှာကျွန်တော်တို့ The Four ရဲ့ cover တချင်းအစ်တလေးတခုပါတဲ့ MTV ကလည်းဒီနှစ်မိုးရင်မှမီလိုက်နိုင်မှာဟုတ်ဗျဒါပေမဲ့ကျွန်တော်တို့ cover အစ်တကိုစောင့်နေတဲ့တငယ်ချင်းတွေအတွက်အကြိုနားထောင်လို့ရအောင်လို့ရောက်ရှိပွဲကရုပ်ပုံလေးတွေနဲ့တင်ပေးလိုက်ပါတယ်ဗျာတီရီကိုမျိုးကြောမြန်ရဲ့မိုးလေးဖွဲ့တော်မှာအားလုံးကိုမိုးနဲ့အတူရှိနေလိမ့်မယ်လို့မျှော်လင့်ပါတယ်ဆိုပြီးတော့ The Four ဖွဲ့ကတားငယ်ကသူ့ရဲ့ Facebook စာမျက်နှာပေါ်မှာရေးထားပါတယ်ရှင်မူရင်းမျိုးကြောင်မြိုင်တည်ဆူထားတဲ့ The Four အဖွဲပြန်ပြီးတော့စမ်းသစ်တည်ဆူထားတဲ့မိုးလေးဖွဲ့ရုံးဆိုတဲ့တချင်းလေးကိုအားလုံးနားဆင်ခံစားကြည့်ပါအောင်နော
်မိုးလေးဖွဲ့ရုံးတည်ရတဲ့မြင်နေတဲ့ဗတင်းတကားစီပဲတွားလုံးမိုးကြည့်ပြော
ဒီဆိုထားရဲ့မိုးလေးဖွဲ့ရုံဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွေနေညာပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။တချိန်ကတည်တယ်ပျော်မြူးခြင်းတွေပြောဝေးနေတဲ့ချင်းရဲ့ in day but now we away we mean number ထိုင်ကလေ
းမအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြမပြည်ကပေးစာကဏ္ဍကိုတင်းင်းတွင်နေညနေအခုလိုတင်းင်းလာမနေ့ပိုင်းတွေမှာစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဦးစီသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပါမယ်။ရခိုင်ပြည်နယ်မှာသတင်းရယူရေးဘလောက်ခက်ခဲလာနေပြီလဲဆိုတဲ့အကြောင်းဦးစီသူအောင်မြင်ရဲ့သုံးသပ်ချက်ကိုမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါရဲ့ရှင
်။ပြီးခဲ့တဲ့စက်တင်ဘာ17ရက်နေ့ညပိုင်းကစစ်တွေမြို့မှာသတင်းယူနေတဲ့ဂျာမနီနိုင်ငံအခြေစိုက် ARD TV သတင်းအဖွဲ့ဒေသခံရခိုင်တိုင်းသားတွေရဲ့ဝိုင်းဝန်းရံမှုတာကိုခံရပါတယ်။စွပ်စွဲချက်ကတော့ဂျာမန်သတင်းအဖွဲ့ကကင်မရာမဲနှစ်ယောက်ကိုတူရကီတွေမွတ်စလင်တွေသတင်းလိန်တွေလာရိုက်နေတယ်ပလီပုံတွေရိုက်နေတယ်လို့စွပ်စွဲပြီးလှုံ့ဆော်လူအုပ်စုနဲ့ဝိုင်းဝန်းပြီးရံမှုဖို့ကြိုးစားတာဖြစ်ပါတယ်။နောက်ပိုင်းပြည်နယ်အဆင့်မြင့်ရဲတပ်ဖွဲ့မှုကိုယ်တိုင်ပါဝင်တဲ့ရဲတပ်ဖွဲ့ရောက်ရှိလာပြီးထိန်းသိမ်းရတဲ့အနေအထားဖြစ်ခဲ့ပါတယ်။ဂျာမန်ရုတ်တံသတင်းတောက်တွေကိုဟိုတယ်ပြန်ဖို့ဟိုတယ်ကိုဝိုင်းဝန်းလာတဲ့လူအုပ်စုကြီးကရံမှုတာမခံရအောင်ရဲတပ်ဖွဲ့ကတညလုံးလုံခြုံရေးပေးနောက်နေ့လဲသတင်းတောက်အဖွဲ့ကိုဘယ်မှသွားခွင့်မပေးဘဲနေကင်းမှာလုံခြုံရေးအဆောက်အအုံနဲ့လေစိတ်ကိုလိုက်ပို့ပြီးရန်ကုန်ကိုပြန်စီခဲ့ပါတယ်။အခုပြဿနာမဖြစ်ခင်ပြည်ထောင်စုအခြေစိုက်ရုတ်တံသတင်းတောက်တွေလဲအခုလိုကံကြမ္မာမျိုးကြုံခဲ့ရပါသေးတယ်။ဒီပြဿနာဘယ်လိုဖြစ်ရတာပါလဲ။ရခိုင်ပြည်နယ်ကပြည်ပခပြဿနာမှာသတင်းအမှန်ရယူရေးခက်ခဲနေပြီလားဆိုတာကုတ္တပဆွေးနွေးတင်ပြသွားပါမယ်
။လူအုပ်ကြီးရဲ့ရံမှုတာခံရတဲ့ဂျာမန် ARD TV သတင်းအဖွဲ့ဟာအရင်တုန်းကလည်းမြန်မာနိုင်ငံကိုရောက်ဖူးပါတယ်။ရခိုင်ပြည်နယ်စစ်တွေဘက်ကလည်းတွားပြီးသတင်းရယူဖူးပါတယ်။ခုတစ်ချိန်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအကြမ်းဖက်သမားတွေကိုတပ်မတော်ကနယ်မြေရှင်းလင်းရေးလုပ်ပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့အခြေအနေတွေတိုင်းရင်းသားဒုက္ခသည်တွေမွတ်စလင်ဒုက္ခသည်တွေစတဲ့အကြောင်းတွေကိုသတင်းရယူပေးပို့ဖို့ရည်ရွယ်တယ်လို့သိရပါတယ်။ဒီလိုနဲ့ဂျာမန်ရုတ်တံသတင်းအဖွဲ့ဟာ journalist visa လျှောက်ပြီးသူတို့ရုံးခွဲအခြေစိုက်ရာစင်ကာပူကနေရန်ကုန်ကိုစက်တင်ဘာလ12ရက်နေ့မှာရောက်လာပါတယ်။ရောက်လာခင်ကတည်းကအဲ့ဒီအဖွဲ့ဟာပြည်ကြားရေးဝန်ကြီးဌာနကိုဆက်သွယ်ပြီးရခိုင်ပြည်နယ်စစ်တွေဘက်ကိုသွားမယ်အကြောင်းခွင့်ပြုချက်ရရင်ဘူတိတောင်အထိသွားပြီးသတင်းရယူမယ်အကြောင်းတရားဝင်တင်ပြပြီးတဲ့နောက်မှရန်ကုန်ကနေစစ်တွေကိုစက်တင်ဘာလ13ရက်နေ့မနက်ပိုင်းမှာလေကြောင်းခီးနဲ့သွားခဲ့ကြတာဖြစ်ပါတယ်။ဂျာမန်ရုတ်တံသတင်းအဖွဲ့ဟာစစ်တွေကိုရောက်ရောက်ချင်းမောင်းတော့ဒေတာဘက်ကနေထွက်ပြေးလာတဲ့ရခိုင်အပါဝင်တိုင်းရင်းသားတွေယာယီခိုလုံယာဖုံးတော်ကြီးအကြောင်းတွေကိုသွားပြီးသတင်းရယူကြပါတယ်။ပြည်내အစိုးရအဖွဲ့ရုံးကိုသွားပြီးဘူတိတောင်ဘက်ကိုသွားရောက်သတင်းရယူခွင့်ပြုဖို့တင်ပြပါတယ်။ဒါပေမဲ့သက်ဆိုင်ရာအာဏာပိုင်တွေကအရင်ကဘူတိတောင်အထိသတင်းအဖွဲ့တွေသွားခွင့်ပြုပေမဲ့အခုရပိုင်းကစသွားခွင့်မပြုတော့ဘူးဆိုတဲ့အတွက်မသွားနိုင်ခဲ့ပါဘူး။
ဂျာမန်ရုတ်တံသတင်းအဖွဲ့ဟာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခပြဿနာတွေနဲ့ပတ်သက်ပြီးဖြေကြားပေးနိုင်မဲ့ပြည်နယ်ဝန်ကြီးချုပ်နယ်လုံဝန်ကြီးအစိုးရအဖွဲ့အတွင်းရေးမှူးစတာတွေနဲ့တွေ့ခွင့်တောင်းပေမဲ့အဆင်မပြေတော့တွေ့ခွင့်မရခဲ့ကြပါဘူး။ဒါအပြင်စစ်တွေမှာရှိတဲ့ဒုက္ခသည်စခန်းတွေကိုသွားဖို့ကြိုးစားပါသေးတယ်။အရင်ခေါက်တွေတုန်းကဝင်ခွင့်ရတွေ့ခွင့်ရတော့ဒီတစ်ခေါက်လည်းတွေ့ခွင့်ရမယ်အထင်နဲ့ကြိုးစားတာပါ။ဒါပေမဲ့အာဏာပိုင်တွေကဒုက္ခသည်စခန်းတွေစီလည်းသွားခွင့်မပေးခဲ့ပါဘူး။ပြောရရင်ဂျာမန်ရုတ်တံအဖွဲ့ဟာစက်တင်ဘာ23ရက်လုံးစစ်တွေမှာရှိတဲ့ဖုံးတို့ကြီးကျောင်းတွေကရခိုင်တိုင်းသားတွေခိုလုံရဒုက္ခသည်စခန်းတွေမှာလိုက်ပြီးရိုက်ကူးရေးလုပ်တာကလွဲရင်တခြားဘာရိုက်ကူးရေးမှမလုပ်နိုင်ခဲ့ပါဘူးဒီလိုနဲ့ည9နာရီခွဲလောက်မှာစစ်တွေကနေဂျာမနီကသူတို့ရုတ်တံဌာနကိုတိုက်ရိုက်သတင်းပေးပို့ဖို့လုပ်ပါတယ်ဂျာမနီမှာရုတ်တံလွှင့်တဲ့အချိန်နဲ့ချိန်ညှိပြီးရိုက်ကူးထုတ်လုပ်ဖို့လုပ်တာပါဒီလိုနဲ့စစ်တွေကနေတိုက်ရိုက်သတင်းပေးပို့ဖို့ဥဥတ္တမပန်းချံရှိသွားပြီးရိုက်ကူးရေးလုပ်ဖို့ပြင်ဆင်ကြပါတယ်ရုတ်တံထုံးစံကင်မရာထောင်တာတွေမီးစလိုက်ထောင်တာတွေလွှင့်ထုတ်ပေးမဲ့စက်ကရီယာပြင်ဆင်တာတွေစတာတွေအချိန်ယူလုပ်ကြပါတယ်။ဒါပေမဲ့လည်းဘာရိုက်ကူးရေးမှမလုပ်ရသေးခင်စတော့မစရသေးခင်လူအုပ်ကြီးကဝိုင်းလာပြီး တူရကီတွေမွတ်စလင်တွေဘလီကိုမှတ်တမ်းတင်ရိုက်နေကြတယ်သူတို့ကိုဆုံးမမရမယ်စသဖြင့်အမျိုးမျိုးပြောပြီးရံမှုမဲ့အနေထားလုပ်ကြပါတော့တယ်
ဒီလိုအနေအထားမျှော်လင့်မထားတဲ့အတွက်ထိတ်လန့်ကြောင်းရွံ့နေတဲ့ဂျာမန်ရုပ်တံအဖွဲ့ဝင်တွေဟာဂျာမနီကသူတို့ရုံးကိုအန်ဒီယန်နဲ့ကြုံရပြီးဆိုပြီးဖုန်းဆက်တာသူတို့တည်တဲ့ကုလသမဂ္ဂတာဝန်ရှိသူတွေစီဖုန်းဆက်တာလုပ်တယ်လို့ဇကပြန်မင်းကလေးကလည်းပြန်ကြားရေးဝန်ကြီးဌာနတာဝန်ရှိသူတွေစီဖုန်းဆက်အကူအညီတောင်းပြီးလုံခြုံရေးဆောင်ရွက်ပေးဖို့ပြောဆိုရတဲ့အခြေအနေထိရောက်သွားခဲ့ပါတယ်နောက်ပိုင်းရဲတပ်ဖွဲ့ဝင်တွေရောက်လာတဲ့အခါလူအုပ်ကြီးကိုအပြစ်မှန်ပြောပြီးထိမ့်သိမ်းရမယ့်အစားဂျာမန်သတင်းအဖွဲ့ကိုဟိုတယ်ပြန်စီပြီးအသေးစိတ်စစ်ဆေးပါတော့တယ်။နိုင်ငံကူးလက်မှတ်တွေ၊ဗီဇာတွေ၊ထောက်ခံစာတွေစစ်ဆေးရုံမကရိုက်ကူးထားတဲ့ဗီဒီယိုဖိုင်တွေကိုပါစစ်ဆေးပါတယ်။ပြောရရင်တရားဝင်သတင်းထောက်ဗီဇာနဲ့ဝင်လာတရားဝင်ခွင့်ပြုချက်တောင်းပြီးတရားဝင်သတင်းရိုက်ကူးရေးလုပ်တာမှုဘာမှအပြစ်ပြောစရာမရှိခဲ့ပါဘူး။ဒါပေမဲ့ရဲတပ်ဖွဲ့ဟာလူအုပ်ကြီးနဲ့ပြည်သူလူထုကိုဒီအဖွဲ့ကြီးဟာမှန်မှန်ကန်ကန်သတင်းလာယူတာပါလို့အသေးချာရှင်းပြတာမျိုးလူအုပ်ကြီးတွေကမှန်မှန်မကန်ပြောဆိုပြီးလူစုလူဝေးဖြစ်ပေါ်အောင်ရမူကန်ကြီးဖြစ်အောင်လှုံ့ဆော်သူတွေအကြမ်းဖက်မှုဖြစ်အောင်သွေးထိုးသူတွေကိုအရေးယူတာမျိုးဘာတစ်ခုမှမလုပ်ခဲ့ပါဘူး။သတင်းသမားတွေကိုသူတို့အလုပ်လုပ်နိုင်အောင်ကာကွယ်စောင့်ရှောက်ပေးရမယ်အစားဘာအပြစ်တစုံတရားမှမရှိပါဘဲနောက်နေ့စက်တင်ဘာလ14ရက်တရက်လုံးလုံးဟိုတယ်ကထွက်ခွင့်မပေးတော့တယ်လို့လေစိတ်ကိုတန်းပုတ်ပြီးရန်ကုန်ပြန်စီခဲ့ပါတယ်။အဆိုဆုံးကတော့အထက်ကိုအစင်ခန်းစာတင်တဲ့အချိန်မှာသတင်းအဖွဲ့ကပဲအမှားလုတ်တရောင်ရောင်လူအုပ်ကြီးကပဲမှန်တရောင်ရောင်တင်ပြခဲ့တာပဲဖြစ်ပါတယ်။ရဲတပ်ဖွဲ့ရဲ့အထက်ကိုတင်ပြတဲ့အစင်ခန်းစာထဲမှာ2019ခုနှစ်စက်တင်ဘာလ13ရက်နေ့9:15အချိန်စစ်တွေမြို့ဦးဥဒမပန်းချံနောက်မှာရှိတဲ့ဘလီဟောင်းအားမမ်မိုရီဟိုတယ်တွင်တဲခိုနေထိုင်သည့်ဂျာမနီနိုင်ငံသားဂျာနအူးမှဘလီအားဓာတ်ပုံရိုက်ရာလူစုလူဝေး90ဦးခန့်မှစုရုံးရောက်ရှိလာ၍ဟိုတယ်ရှိတွင်ရုပ်ရုပ်တဲတဲဖြစ်ပွားဆိုပြီးဖော်ပြထားသလို၎င်းတို့အားမျက်ခြေမပြတ်စောင့်ကြပ်ကြီးရှုလျက်ရှိပါသည်ဆိုပြီးလဲတင်ပြထားပါတယ်မြုပ်ကန်တွေကတူရကီတွေမွတ်စလင်တွေဆိုပြီးဆွဆွဲပြီးရံမူတာရဲတပ်ဖွဲ့ကရိုက်ကူးထားတဲ့ဗီဒီယိုဖိုင်တွေကိုစစ်ဆေးတာစတဲ့အချက်တွေကိုတော့ထိန်ချန်ထားတယ်လို့ဘလီကိုဓာတ်ပုံရိုက်တယ်ဆိုပြီးမမှန်မကန်တင်ပြထားတာတွေတွေ့ကြရပါတယ
်။ဒါကိုကြည့်ရင်ရခိုင်ပြည်နယ်မှာတချို့သောတိုင်းသားတွေဟာသတင်းမီဒီယာသမားတွေကိုရန်သူလို့သဘောထားပြီးမမှန်မကန်ဖန်တီးဆွဆွဲရံမူဖို့ကြိုးစားတာကိုရဲတပ်ဖွဲ့ဘက်ကသတင်းတော့တွေအန္တရာယ်မဖြစ်အောင်အကာအကွယ်တော့ပေးပါရဲ့။ဒါပေမဲ့လည်းတပြိုင်တည်းမှာသတင်းရယူရေးနဲ့ပတ်သက်ပြီးအကူအညီမပေးတာသတင်းရယူရေးပိတ်ပင်တာနောက်ဆုံးသတင်းမီဒီယာသမားတွေပေါ်သဘောထားမမှန်တာကိုလည်းတွေ့မြင်ကြရပါတယ်စစ်တွေကအခုနောက်ဆုံးဖြစ်ရမှာဆိုရင်သတင်းမီဒီယာအဖွဲ့ကိုနောက်ဒီကိုမလာခဲ့နဲ့တော့လို့တတိပေးသလိုဖြစ်ခဲ့ပြီးအခြားပြည်ပသတင်းအဖွဲ့တွေကိုလည်းရခိုင်ပြည်နယ်မှာမွတ်စလင်တွေဒုက္ခသည်စခန်းကလူတွေနဲ့ပတ်သက်ပြီးသတင်းယူရင်အခုလိုအန္တရာယ်ကျင်းပနိုင်တယ်ဆိုပြီးတတိပေးလိုက်သလိုဖြစ်သွားစေခဲ့ပါတယ်ဒီအတွက်ရခိုင်ပြည်နယ်ပဋိပက္ခနဲ့ပတ်သက်ပြီးသတင်းရယူရေးခက်ခဲလာသလိုတကယ်ဖြစ်ပျက်နေတဲ့သတင်းအမှန်တွေကိုပြည်သူတွေရောနိုင်ငံတကာကပါသိရှိဖို့လွယ်ကူမှာမဟုတ်ပါကြောင်းတင်ပြလိုက်ရပါတယ
်ဦးစိတ်သူအောင်မြင်ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွေမှာပုံမှန်နှာစင်နိုင်ပါလို့ရှင်အခုနောက်ဆုံးကြာနေသေးတဲ့ဦးသိန်းထိုက်ဦးနဲ့မအေးသနာကျော်တို့စီစဉ်တင်ဆက်ပေးမယ့်ကဘာတလှထူးခြားစံပြသတင်းများစီစဉ်ကိုလည်းနှာစင်ကြရအောင်ပါရှင်
ဒီနိုင်ငံမြေလက်ဒေသမှာနေထိုင်တဲ့သူတယောက်ကသူ့ရဲ့ channel မှာ Star Wars ရုပ်ရှင်တွေကဆက်ရုပ်ပုံစံတူအရာမရုပ်ကြီးကိုစောက်ထားပါလေ ADAD ဆက်ရုပ်ဟာဆိုရင် Star Wars ရုပ်ရှင်မှာအရန်ထင်ရှားတဲ့ဇာတ်ဝင်ဆက်ရုပ်တစ်ခုပါကဘာကျော် Star Wars ရုပ်ရှင်တွေကလမ်းကြမ်းတွေမှာမောင်းလို့တိုက်ခိုက်လို့လဲရတဲ့ဆက်ရုပ်ရှင် ADAD ရဲ့ပုံစံတူပေနစယ်မြင့်တဲ့ရုပ်ကြီးကိုအသက်54နှစ်အရွယ်အီရန်မော့ဂက်က Northern Hampshire ဒေသမှာရှိတဲ့သူ့ရဲ့ချန်နယ်မှာစောက်ထားတာပါပြီးခဲ့တဲ့နှစ်တုန်းကသူနဲ့သမက်တော်ရမယ့်သူဖလော်ရီဒါပြည်နယ်မှာရှိတဲ့ Star Wars ကဘာကိုသွားရင်ဒီလိုဆက်ရုပ်ကြီးစောက်ထားတဲ့အောက်မှာရက်ခဲရာကနေသူဒီဆက်ရုပ်ကိုစောက်ဖို့စိတ်ကူးရခဲ့တာပါဒီ ADAD ဆက်ရုပ်ကြီးကိုအခုစောက်ထားတဲ့ရှားဝေးရန်ကြီးက Star Wars ရုပ်ရှင်ရဲ့အမဂန်ပိတ်သက်တွေအရန်စိတ်ဝင်စားပြီးသူ့အိမ်ကိုရောက်လာကြတာပါ Star Wars ရုပ်ရှင်ပိတ်သက်တွေဒီလောက်တော့များမယ်လို့ Mr. Iran ကထင်မှတ်ခဲ့ပါဘူးနောက်ပြီးပိတ်သက်တယောက်ဆိုရင်ဒီရုပ်ရှင်တွေကနောက်ထပ်ဇက်ကောင်တယောက်ဖြစ်တဲ့ Stormtrooper ဝတ်စုံကိုဝတ်ပြီးဒီဆက်ရုပ်ကြီးစီရောက်လာလို့အားလုံးအတွက်ပျော်စရာလေးဖြစ်သွားခဲ့ရပါတယ်
စားတော့သူကဒီယုတ်ကြီးကိုသူ့ရွာရဲ့စားကြောက်ယူပြပွဲမှာသုံးဖို့စီစဉ်ထားခဲ့တာပါအခုတော့သူ့ယုတ်ကြီးကဘာကျော်သွားခဲ့ရတာကြောင့်အချိန်တလာယူပြီးဒီတသားနဲ့ဆဲယုတ်ကြီးစောက်ဖြစ်ခဲ့တာတန်သွားခဲ့ပါသေးတယ်ခင်ဗျာ
မမဘီယာနဲ့ပတ်သက်ပြီးပွဲတော်မျိုးစုံလုပ်ကြရမှာဂျာမနီနိုင်ငံဗာဘာရီယာမျိုးကတော့သူများနဲ့မတူထူးထူးခြားခြားပဲဘီယာကိုအတော်အလေးနဲ့ထားတာတွေ့ရပါတယ်။ဘလောက်တောင်မှအလေးနဲ့ထားလဲဆိုရင်တော့ဘီယာကွက်တည်နိုင်တာနဲ့လေကမ္ဘာအံပွဲစီရင်ဝင်နိုင်တာပါ။ဒါမဲ့လည်းတည်ရမယ့်ဘီယာပမာဏကိုလည်းကြည့်ပါအောင်နော်။ဘီယာမက်ခွက်ကြီး29ခွက်ကိုတယောက်တည်းတည်ပြီးတော့ပေ130ကျော်မီတာအားဖြင့်ဆိုရင်မီတာ40လောက်ရအောင်တည်နိုင်ရမှာပါ။အဲ့လိုတည်တဲ့နေရာမှာလေဘီယာဖိတ်ကြတဲ့ပမာဏ10ရာခိုင်နှုန်းထက်ပိုလို့မရဘူးဆိုတော့သူတည်တဲ့ဘီယာအလုံးရဲ့90ရာခိုင်နှုန်းကိုအပတည်ရမှာဖြစ်ပါတယ်။ဒါမဲ့လေ Oliver Strumfeld ဆိုတဲ့သူကတော့အဲ့ဒါတွေအလုံးကိုအပတည်နိုင်ပြီးတော့မနစ်ကသူတင်ထားတဲ့စံချိန်ကိုသူချိုးသွားခဲ့ပါတယ်။သူကဘီယာကွက်တွေကိုပထမတစ်ခေါက်နဲ့တင်အောင်မြင်တည်နိုင်တာဖြစ်ပြီးတော့အဲ့ဒီပထမတစ်ခေါက်မှာဘီယာကွက်29ခွက်တည်ခဲ့ပါတယ်။နောက်ထပ်ဒုတိယတစ်ခေါက်တည်တော့နောက်ထပ်4ခွက်ပေါင်းပြီးတော့ဘီယာကွက်အကြီးကြီး31ခွက်ကိုတည်ယူခဲ့ပါတယ်။အေးဘီယာခွက်တွေထဲမှာတစ်ခွက်ကိုဘီယာ1လီတာပါတာဖြစ်ပါတယ်။ဒါမဲ့ကံမကောင်းစွာပဲပန်းဝင်ခံနေကြတော့မှနှစ်ခွက်ကဘေးကိုလဲကျပြီးတော့ခွက်ပေါင်း29ခွက်နဲ့ပဲစံချိန်တင်သွားတာပါ။ဘီယာနဲ့ခွက်စုစုပေါင်းအလေးချိန်96ကီလိုဂရမ်ပိတ်တာအဖြစ်ဆိုရင်42ပိတ်တာကျော်ပါတယ်။သူကပထမတစ်ခေါက်29လုံးနဲ့တည်တာကကျွန်တော်သိကြခြင်းလို့ပါတယ်။နောက်ကြတော့မှတစ်ခွက်စီထက်ထည့်ပြီးတော့ခွက်30ကျော်အထိတည်သွားတာ။ဒါမဲ့တိတ်ပြီးတော့ကံမကောင်းဘူးဗျ။လဲကျသွားတယ်။ဒီတော့29ခွက်ပဲတည်နိုင်ခဲ့ပါတယ်အဆုံးအထိ31ခွက်ပါလာပေမဲ့လည်း2ခွက်ကလဲသွားလို့ပါဘာပဲဖြစ်ဖြစ်အရန်အောင်မြင်ပါတယ်လို့ပြောသွားပါတယ်မစ္စတာစထရွန်ဖီးလ်ကအခုနှစ်ပိုင်းကစပြီးတော့ဂျင်ကိုသွားတပတ်ကို3လေးကလေ့ကျင့်တာပါအားကစားလေ့ကျင့်တယ်ဆိုတော့တော်တော်တော့အရင်ငှက်ပါပဲနော်သူ့ကိုဘီယာအဝတောက်ခွင့်တော့ပေးတင်ပါတယ်ရှင
်ဘာဂျန်နီကပရမစ်ပိုင်းကမွန်တီလော့ကလူးစ်မြို့မှာခရော်နီခရော်နဲ့လှုပ်ထားတဲ့ဂျင်တွေရဲ့ပြိုင်ပွဲတွေကိုလူတွေတောင်းနဲ့ချီလာရောက်ကြည့်ရှုအားပေးခဲ့ကြပါတယ်။စတေမာလာ10ရင်းကကျင်းပခဲ့တဲ့ပြိုင်ပွဲမှာအသင်းပေါင်း80ကပါဝင်စီမံပြီးအဲ့ဒီရင်းတွေကိုပင်လယ်ဓားပြလေတွေကျဲရုပ်ကြီးတွေစတဲ့တမူထူးချားတဲ့ပုံတွေနဲ့တစားဆင်ပြီးဝင်ရောက်ရှင်ပြိုင်ခဲ့ကြတာပါ။အဲ့ဒီပြိုင်ပွဲကိုလူပေါင်း 2,000 ကျော်လာရောက်အားပေးခဲ့တယ်လို့ပြိုင်ပွဲစီစဉ်သူ Red Bull အဖြစ်ချွေကုမ္ပဏီကပြောပါတယ်။ကမ္ဘာကားပေါင်း Champion Terry Newball ကပြိုင်ပွဲပုံစံကိုစီစဉ်ခဲ့တာဖြစ်ပြီးအရှည်450မီတာရှိတဲ့လမ်းကြောင်းပေါ်မှာလီကားတွေခုံရတာတွေပါဝင်ပြိုင်ပွဲမှာအရေးကြီးဆုံးဖြစ်တဲ့စနစ်ရာခိုင်နှုန်းအတည့်ဆင်းလို့ရမယ်နေရာလဲပါဝင်ပါတယ်ပြိုင်ပွဲအဆုံးမှာတော့အမြန်ဆုံးနဲ့ပုံစံပိုင်းဆိုင်ရာအကောင်းဆုံးဖန်တီးနိုင်တဲ့စုပါဝင်စုစုပေါင်း6စုပေးရခဲ့ပ
ါကဘာတလှထူးခြားစံပြသတင်းများအစီအစဉ်ကိုနှာစင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုချော်ချော်တင်ကပြောပြပေးပါဦးမယ်ရှင်
ကစားကမ်းမြောင်းဒေသကိုအုပ်ချုပ်နေတဲ့ဟမားစ်စစ်သွေးကြောဖွဲ့ကသူတို့ရဲ့အုပ်ချုပ်ရေးဖွဲ့ကိုပြတ်သိမ်းပြီးအထူးထူးရွေးကောက်ပွဲကျင်းပဖို့တနင်္လာနေ့ကသဘောတူလိုက်ပါတယ်။ဒါဟာပြင်ပါလက်စတိုင်းသမ္မတမာမူအဘတ်ရဲ့ဖာဒါလူရှာမှုအဖွဲ့နဲ့ဟမားစ်အကြားဆယ်စုနှစ်တခုကြာနိုင်ငံရေးနဲ့နယ်မြေပိုင်နဲ့ကွဲပြားနေတာအဆုံးသက်သွားစေမှာပါ။ဗီဒီနိုင်ငံလန်ဒန်မြို့မျိုးရွတ်တာဘုံဖောက်ခွဲမှုအတွက်ဒုတိယမြောက်မတင်ကားသူကိုရဲတပ်ဖွဲ့ကဖမ်းလိုက်ပြီးတဲ့နောက်အကြမ်းဖက်မှုချင်းချောက်မှုအန္တရာယ်အများဆုံး critical အဆင့်ကနေဒုတိယအများဆုံး severe အဆင့်ကိုတနင်္လာနေ့ကတဆင့်လျှော့ချလိုက်ပါတယ်။ချင်းချောက်မှုအန္တရာယ် critical အဆင့်ဟာအကြမ်းဖက်မှုဖြစ်တော့မယ်လို့ဆိုလိုတာဖြစ်ပြီး severe ကတော့တဆင့်နိုင်ပြီးတိုက်ခိုက်မှုဖြစ်နိုင်ခြင်းများတာကိုဆိုလိုတာဖြစ်ပါတယ်။ကျူဘာမှာတာဝန်ကျနေတဲ့ American တန်တမန်တွေကိုကျန်းမာရေးထိခိုက်စေတဲ့တိုက်ခိုက်မှုတွေပြုလုပ်လာနေတာကြောင့်ကျူဘာမှာရှိတဲ့ American တန်ယုံကိုပိတ်ပစ်ဖို့စဉ်းစားနေတဲ့အကြောင်း American နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကပြောပါတယ်။ဒီကိစ္စကိုပြန်လည်သုံးသပ်နေကြောင်းနဲ့ဝန်ထမ်းတချို့ဟာကြီးမားတဲ့ကျန်းမာရေးထိခိုက်မှုဖြစ်ခဲ့ကြောင်း CBS ရုပ်သံဌာန Face the Nation အစီအစဉ်နဲ့တနင်္လာနေ့ကလုပ်တဲ့မေးမြန်းခန်းတွင်ဝန်ကြီးတေလဆန်ကပြောသွားပါတယ်။နိုင်ငံတော်တမန်ကပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့အင်္ဂါနေ့မှာမိန့်ခွန်းပြောတဲ့အခါရခိုင်ပြည်နယ်ကစစ်ဆင်ရေးကိုရပ်ပစ်ဖို့နောက်ဆုံးအခွင့်အရေးတစ်ခုရှိနေတယ်လို့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကပြောပါတယ်။ BBC သတင်းဌာနရဲ့ Hot Talk အစီအစဉ်နဲ့တွေ့ဆုံမေးမြန်းခန်းတွင်မစ္စတာဂူဒရက်စ်ကအဲ့လိုပြောတော်တာပါ။တော်ဆန်းစုကြည်အနေနဲ့အခြေအနေကိုအခုချိန်မှာမပြောင်းဘူးဆိုရင်ဘေးဒုက္ခဟာတကယ့်ကိုဆိုးရွားလာမှာဖြစ်ပြီးအနာဂတ်မှာဘယ်လိုပြောင်းပြစ်နိုင်မလဲဆိုတာသူမမြင်ဘူးလို့အတွင်းမှုချုပ်ကပြောပါတယ်။သူတို့ခေါ်အားဖြင့်ရိုဟင်ဂျာတွေကိုသူတို့အိမ်တွေစီပြန်ဖို့ခွင့်ပြုတင်တယ်လို့လည်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကပြောသွားပါတယ်ခင်ဗျာ။
စက်တင်ဘာလ18ရက်တနင်္လာနေ့မနက် VOA American တန်ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်တင်ပြညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရေမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါတယ်ရှင်တနင်္လာနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လိုက်မယ့်အစီအစဉ်တွေကိုတော့ line meter 16 19 25တို့ကနေဓာတ်ရိုက်ဖမ်းယူနိုင်ကြပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွန်နေပါရှင်
This program has come to you from the Voice of America, Washington.